Welcome to the Voice of America in Burmese.
ဗီယက်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဧပြီလ14ရက်တကြံအကြနေကြတာပြည်နေမနေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်တဲ့ကျွန်တော်တို့အခုတက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတင်ဆက်သွားမှာဖြစ်ပါတယ်စစ်တမ်းရောက်သတင်းတွေထဲမှာတော့ဒီရုရှားကျူးကျော်မှုရပ်ဆန့်ရေးတရုတ်ဩဇာသုံးမှုအမေရိကန်ဗဏ္ဍာရေးဝန်ကြီးကပြောကြားလိုက်တဲ့အကြောင်းနဲ့အတူယူကရိန်းယဉ်ကျေးမှုအမွေအနှစ်တွေကိုရုရှားတိုက်ခိုက်တာကစစ်ရာဇဝမှုမြောက်နိုင်တယ်လို့ UNESCO ကပြောကြားလိုက်ပါတယ်ဆန္ဒပြသမားတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့အစဉ်သင်းရှိနေတယ်လို့တီးလင်ကဝန်ကြီးချုပ်ကလည်းပြောပါတယ်ဒီလိုသတင်းတွေနဲ့အတူသတင်းပေးဖို့ကြက်တပုတ်မှာတော့
ဒီကိရလောက်မှာတင်တာလုပ်ငန်းတွေမလျှောက်ဘူးအာမလုပ်ဘူးဆဲဟာမျိုးကိုသူတို့လုပ်တာပေါ့နော်အဲ့လိုထုတ်ပြန်ပေးနေလဲတကယ်တော့ချင်းပြည်နယ်မှာ
စစ်ကောင်စီကလုပ်နေတဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးချင်းပြည်နယ်မှာအငင်းပွားပွဲအခြေအနေတရက်ကိုတင်ပြဖို့လဲရှိပါတယ်တခါဒီကရင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြအောင်မှာပါအခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်မူးကျော်နဲ့ဦးကျော်ဇန်တာတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘူးကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ခြမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကပုံတွင်းနေမှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရန်နေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထက်သွင်းပြောဆိုခဲ့တယ်လို့နောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားကဒုံဘက်ဒေသကိုအရှိန်မြင့်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အတွက်ယူကရိန်းအနေနဲ့သူ့ကိုယ်သူခုခံကာကွယ်နိုင်အောင်အမေရိကန်ကအကူအညီတွေဆက်ပေးသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဏာရှင်တက်စာရင်လွတ်မြောက်ရေးကိုလက်နက်တပ်ဆင့်ပေးတာကပိုကောင်းပါတယ်လို့ယူကရိန်းသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားခဲ့ပြီးနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထောက်ပံ့ဖို့အကူအညီထောင်းခဲ့ပါတယ်။အဒီနောက်သမ္မတဘိုင်ဒန်အနေနဲ့ရဟတ်ယာဉ်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ဖို့သဘောတူညီချက်ထွက်ပေါ်လာတာပါ။သမ္မတဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတဲ့တရက်ထဲမှာပဲနေတိုးအဖွဲ့ဝင်ပိုလန်၊လစ်တူရေးနီးယား၊လက်တီးဗာနဲ့အက်စတိုးနီးယားနိုင်ငံတွေကသမ္မတတွေဟာယူကရိန်းမြို့တော်ကီယက်ကိုရထားနဲ့သွားပြီးယူကရိန်းသမ္မတဇာလင်စကီကိုအားပေးခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တူနေမှာပြောဆိုလိုက်ပါတယ
် As many as 1.7 billion people who instead of whom are already living in poverty
လူဦးရေတန်း 1,900 ကျော်ဟာအစားအစာလောင်စာဆီနဲ့ငွေကြေးစနစ်တွေမလုံလောက်မှုထိခိုက်ပျက်စီးမှုနဲ့ကြုံရနိုင်ပါတယ်အဲ့ဒီလူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲမွဲတေမှုအမှတ်မြင့်အောက်မှာရောက်ရှိနေပြီးသားဖြစ်ပါတယ်အခုအခါမှာပို့ပြီးတော့ဆင်းရဲငတ်မှုတွေနဲ့ကြုံရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ကကမ္ဘာပဋိပက္ခတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့အစီရင်ခံစာစတင်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါစတင်ထုတ်ပြန်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါကမ္ဘာအစီရင်ဆုံးနိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံဟာသူတို့ဂျုံတင်သွင်းမှုရဲ့တဝက်ကျော်ကိုရုရှားနဲ့ယူကရိန်းကဂျုံကိုမိခိုအားထားနေရတာဖြစ်ပါတယ်January လနဲ့နိုင်စာရင်အခုအချိန်မှာဂျုံဈေးနှုန်းက30ရာခိုင်နှုန်းကျော်တက်သွားပြီဖြစ်ပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်အုံစရိတ်တွေကိုဖျက်တောက်နိုင်ဖို့လောင်စာဆီတင်သွင်းမှုတွေကိုပိတ်ပင်အရေးယူခဲ့ပြီးနောက်လောင်စာဆီဈေးတွေဟာလည်းနှစ်ဆတက်သွားခဲ့ပါတယ်။စစ်ပွဲဟာဆိုးနေတဲ့အခြေအနေကိုပိုဆိုးသွားစေပါတယ်။ကိုယ်ဈေးနှုန်းတွေတက်သွားတဲ့အတွက်ငတ်မှုမှုဟာရထိုးထက်မှုဒဏ်တွေကိုခံကြရမှာပါ။အထူးသဖြင့်တော့ကလေးသူငယ်တွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်။ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့ UNESCO အဖွဲ့ကြီးရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဌာနညွှန်ကြားရေးမှူးလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ် ယူကရိန်းရဲ့အရှိတ်ချက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးပဲအခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရေးမှူးအဆိုမှကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အစအဦးတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေနဲ့ညွှန်ကြားရေးမှူးချုပ်အဆိုမှကသတိပေးပြောဆိုပါတယ်။တရုတ်အနေနဲ့သူ့ရဲ့ဩဇာကိုအသုံးပြုပြီးရုရှားယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုအဆုံးသတ်အောင်လှုံ့ဆော်သင့်တယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးဂျန်နက်ယယ်လင်ကဗော်ဒဟူးနေကပြောဆိုလိုက်ပြီးအဲ့ဒီလိုမလှုံ့ဆော်ပါကတရုတ်အနေနဲ့ရုရှားစစ်ပွဲကိုစန့်ကျင်တဲ့အမေရိကန်အပါအဝင်မဟာမိတ်တွေနဲ့စီးပွားရေးအရာဆက်ဆံရေးထိခိုက်လိမ့်မယ်လို့တတိပြေးပြောဆိုလိုက်ပါတယ်။တကမ္ဘာလုံးကတရုတ်ပေါ်ထားတဲ့သဘောထားနဲ့စီးပွားရေးအရာဆက်လက်ပြီးရောနောပေါင်းစပ်မှုဟာအလုံးကရုရှားနဲ့ပတ်သက်ပြီးတုံ့ပြန်လှုံ့ဆော်ဖို့ချမှတ်ထားတာတွေအပေါ်တရုတ်ရဲ့တုံ့ပြန်မှုအပေါ်မှာမူတည်နေတယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အခုလိုအမေရိကန်ဗန်ဒါရေးဝန်ကြီးရဲ့ပြောကြားချက်အပေါ်တရုတ်အစိုးရရဲ့တုံ့ပြန်ပြောဆိုချက်ယုတ်တိရထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒါပေမဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 14.13 5.51 kHz 5.85 နဲ့ဖိုင်လက်မီတာ190 kHz 15.5 လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော် VOA ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စံသားပါ။ထင်းချုပ်ခံထားရတဲ့အီရန်နိုင်ငံပိုင်းငွေတချို့နဲ့ပတ်သက်ပြီးနိုင်ငံခြားဘဏ်တစ်ခုနဲ့သဘောတူညီမှုရရှိလိုက်ပြီလို့အီရန်နိုင်ငံသားရဲ့ဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ဒါဟာအဲ့ဒီထင်းချုပ်ခံငွေတွေဘယ်အချိန်မှဘယ်ပုံဘယ်နည်းနဲ့ပြန်လွှတ်ပေးမယ်ဆိုတာနဲ့ပတ်သက်တဲ့စီပြေးသဘောတူညီချက်ဖြစ်တယ်လို့အီရန်ဝန်ကြီးဟူဆိန်အေမီရ်အဗ်ဒူလီယန်ကသတင်းစာရှင်းလင်းပွဲမှာပြောကြားတော့တာပါ။2018တုန်းကအီရန်အပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူမှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်ဒေါ်လာဘီလီယံပေါင်း7နန်းချီတဲ့အီရန်ပိုင်ငွေကြေးတွေကိုတရုတ်တောင်ကိုရီးယားဂျပန်အပါအဝင်နိုင်ငံအများအပြားကထိန်းချုပ်ထားခဲ့ကြတာဖြစ်ပါတယ်။2015နျူကလ িয়ার သဘောတူညီချက်အရအီရန်အပေါ်ဒဏ်ခတ်မှုတွေကိုယူသိမ်းခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအဲ့ဒီသဘောတူညီမှုကတစ်ဖက်သက်နှုတ်ထွက်ပြီးဒဏ်ခတ်မှုတွေကိုဆက်လက်ချမှတ်ခဲ့တာပါ။ထိုအချိန်ထိအီရန်နိုင်ငံဟာတောင်ကိုရီးယားနိုင်ငံကိုရေနံစိမ်းတင်ပို့တဲ့အဓိကနိုင်ငံတစ်ခုဖြစ်ခဲ့ပြီးအခုသဘောတူညီချက်ဟာအဲ့ဒီမှာထိန်းချုပ်ခံထားရတဲ့ဒေါ်လာ9ဘီလီယံကျော်ကိစ္စပြည်လည်ရေးကိုဥတည်နေတယ်လို့ AFP ကဖော်ပြပါတယ်။သီရိလင်္ကာဝန်ကြီးချုပ်မဟင်ဒါ ရာဂျပက္ဆာကကိုလံဘိုမြို့တော်သူ့ရဲ့ရုံးအပြင်ဘက်မှာစခန်းချကန့်ကွက်နေသူတွေနဲ့တွေ့ဆုံဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဆန္ဒပြသမားတွေကတိုင်းပြည်စည်းပွားရေးအကြက်တဲကျုံနေရတဲ့အတွက်ဝန်ကြီးချုပ်နဲ့သူ့ကိုဖြစ်သူသမ္မတဂုတာဘာယာရာဂျပက္ဆာတို့ရာဒူကန်တုထွက်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ကျွေး11နှစ်ပြီးနိုင်ငံသားငွေယွန်နယ်ကျဆင်းနေတဲ့သီရိလင်္ကာနိုင်ငံဟာဆေးဝါးအစားအစာလောင်စာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးတိုင်းပြည်ရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခရီးသွားလုပ်ငန်းဟာလည်းကိုဗစ်ကာယရောဂါကြောင့်ရပ်ဆိုင်ခဲ့ရပါတယ်။သီရိလင်္ကာဘိုဘန်ကတော့ပြည်ပကျွေးမီပြန်လည်ပိတ်ဆက်မှုအားလုံးကိုရပ်ဆိုင်ထားပြီးကျွေးမီဆိုင်ရာအစီအစဉ်တည်တရအတွက်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမယ်လို့ဆိုထားပါတယ်။သမ္မတဂိုတာဘာယာရာဂျပက္ဆာကသူနှုတ်ထွက်ပေးဖို့သမ္မတနန်းတော်ကိုဝန်ရံတောင်းဆိုနေသူတွေကိုဖြိုခွဲဖို့အတွက်အရေးပေါ်အခြေအနေတရကြီးညာခဲ့ပေမဲ့သူ့ရဲ့အနာရညွန်ပေါင်းအုပ်စုတွေကလွှတ်တော်ကိုယ်စားလှယ်ပေါင်း41ယောက်နှုတ်ထွက်သွားပြီးတဲ့နောက်အရေးပေါ်အခြေအနေကိုပြန်လည်ရုပ်သိမ်းခဲ့ရပါတယ်။ကိုဗစ်ရောဂါထိန်းချုပ်မှုနဲ့ကာကွယ်တားဆီးရေးလုပ်ငန်းတွေကိုအလျှော့မပေးနိုင်ဘူးလို့တရုတ်ကမ္ဘာရှိချင်းဖြင့်ကပြောကြောင်းတရုတ်နိုင်ငံပိုင်ရေဒီယိုကိုကူကပီးရိုက်တာသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေအချာရှန်ဟိုင်းမြို့မှာကိုဗစ်ကူးစက်မှုအသစ် 25,000 ကျော်တွေ့ရှိခဲ့ပြီးတဲ့နောက်သမ္မတရှီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။2019နှောင်းပိုင်းဝူဟန်မြို့မှာကိုဗစ်ရောဂါဖြစ်ပွားမှုစတင်တွေ့ရှိခဲ့ပြီးကြတဲ့ကတရုတ်နိုင်ငံဟာကိုဗစ်ထိန်းချုပ်ရေးအတွက်အပြင်းအထန်ဖိအားပေးခံရခဲ့ရတာပါတရုတ်ကမ္ဘာရှိကတော့ကိုဗစ်ကင်းစင်ရေးအထူးအခြားဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့စီးပွားရေးနဲ့လူမှုအပိုင်းပိုင်းပေါ်ကြေကွက်မှုကိုလည်းပဲအနည်းဆုံးဖြစ်အောင် ကျိုးပန်းသွားမယ်လို့ဆိုပါရယ်အမေရိကန်ပြည်ထောင်စုမှာတော့လေရင်ခီးတဲ့တွေနဲ့အများဆုံးသေယူပို့ဆောင်ရေးစနစ်ကိုအဆုံးပြုသူတွေဟာနှာခေါင်းစည်းတက်ဆင်မှုကန့်သတ်ချက်နောက်ဆုံးလို့ပြောထားတဲ့ဧပြီလ16ရက်နေ့ကိုကြော်လွန်ပြီးနောက်ထပ်15ရက်ဆက်လက်တက်ဆင်ရလိမ့်ဦးမယ်လို့ကုဆေယောဂါထင်းချုပ်ရေးဘူဌာနကဘူရူးနဲ့မှာပြောကြားလိုက်ပါတယ်ခင်ဗျာ2022ခုနှစ်အတွက်မြန်မာရိုးရာသကြံကိုရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့ကြီးတွေမှာလုံခြုံရေးတိုးမြင့်ပြီးစီကားအောင်ကြိုးပမ်းနေပေမဲ့နေရာတော်တော်များများမှာတော့ရေကစားသူမရှိတော့ချောက်ကပ်နေခဲ့ပါတယ်။သကြံအကျိုးနဲ့မနေ့ပိုင်းနေရာတချို့မှာအစည်းအစားပောက်ကွဲမှုနဲ့ပြတ်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့တော်မန္တပ်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကခွင့်ပြုချက်ရထားတဲ့ကားတွေကိုပဲရေကစားမန္တပ်ရှိကိုဖြတ်သန်းခွင့်ပြုခဲ့တဲ့အတွက်စီစီကားကမရှိခဲ့သလိုနိုင်ငံနေရာအတော်များများမှာလည်းရေထွက်ကစားသူမရှိတော့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မန္တပ်ဆောက်လုပ်ချိန်ဘုံပေါက်ကွဲခဲ့တဲ့ဒီမြို့တော်ဝန်မန္တပ်တပိုက်ကလမ်းတွေကိုဧပြီ13ရက်ကနေ16ရက်နေ့အထိမနေ့ခုနိုင်ကနေညနေ6နာရီအတွင်ပိတ်ထားမယ်လို့လည်းရန်ကုန်တိုင်းကောင်စီကကြေညာထားပါတယ်။အနာသိမှုကိုဆန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေကတော့တော်လှန်စကြံဆိုပြီးစစ်ကောင်စီကလုတ်တဲ့မန္တပ်တွေကိုမသွားကြဖို့လှုံ့ဆော်ခဲ့ပါတယ်။မုံရွာအခြေဆိုင်ဒေါင်းမျိုးဆက်တန်ကြအဖွဲ့က NUG အစိုးရကိုဝေဖန်ထောက်ပြတာစစ်အနာသိမှုကိုဆန့်ကျင်တာတွေအပြင်စစ်ကောင်စီရဲ့ဖိနှိပ်မှုဖန်ဆီးခံရသူတွေရဲ့အခြေအနေစတာတွေကိုအင်တာနက်အွန်လိုင်းမှာအခုလိုတန်ကြထုတ်ခဲ့ကြပါရခင်ဗျာ
ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုဇော်မှုကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ theme မှာပဲတိုက်ရိုက်လာရောက်နားဆင်နေပါတယ်ခင်ဗျာကျွန်တော်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစတဲ့ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုပြောပြပါမယ်ကရင်မျိုးသားအစည်းအရုံး KNU ရဲ့တပ်မဟာ6ထင်းချို့ရမြဝတီခရိုင်တဲကတင်ငန်းညီနောင်ကွန်ကရစ်မြို့တောင်ပိုင်းနဲ့မြဝတီကွန်ကရစ်အာရှလမ်းမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနဲ့ဒီစစ်ကောင်စီတပ်တွေကြားမှာ AP 73ရဲ့နေ့တုန်းကတိုက်ပွဲဆက်ဖြစ်နေပြီးအာရှလမ်းမှာတွန်းနေတဲ့ကားနဲ့စိုက်ကယ်တချို့လည်းမီးရှို့ဖျက်ဆီးခံရပါတယ်မြဝတီမြို့မှာစစ်ကောင်စီရဲ့လမ်းလျှောက်တကြံကိုလုံခြုံရေးတင်းကျပ်ထားပြီးကစားသူတွေတိတ်မရှိပဲဖြစ်နေပါတယ်။ဒီအခြေအနေတွေကို VOA သတင်းတော့မအေးမာကသတင်းပေးပို့ပါရယ်ခင်ဗျာ
။ဒီမြို့သားအစည်းအရုံးထိခုတ်ရာ CNU တက်မှ6လေးကေကောဒေတာသင်ရင်းညီနောင်ကော့ပရိတ်တောင်ပိုင်းနဲ့မြဝတီကော့ပရိတ်အာကျလမ်းမှာစစ်ကောင်စီတပ်တွေနဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါ။အစည်းအရုံး7ရက်နေ့မနေ့ကစပြီးအာကျလမ်းတိတ်ကူးကုန်းနဲ့ကျောင်းတော်ထောင်းကြီးမှာတိုက်ပွဲတွေဖြစ်နေပြီးအာရှလမ်းမှာတွားနေတဲ့ကားတွေစိုက်ကယ်တွေမိချုပ်ပြက်စီးခံရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်။အာရှလမ်းမှာလည်းတံပေါ်လမ်းမှာအလုပ်ကိုကားတွေမိချုပ်ခံပြီးတော့အရှင်နဲ့ဆောင်တယ်လို့အာရှလမ်းမှာကားတွေမိချုပ်ပြက်စီးခံရတာနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာတိတိလေးလေးမသိရသေးပါဘူး။စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူး။မနေ့ကတော့စစ်ကောင်စီရဲ့ခလာရ35တရင်နားမှာတိုက်ပွဲတွေဖြစ်နေတယ်လို့ညပိုင်းမှာတော့ခင်းမှုရှာရွာဘက်မှာဒီတောင်းကနေတိုက်ခိုက်မှုတွေလုပ်တဲ့အတွက်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီရဲ့ပိုင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မြောက်ဤခရိုင်လေးက၄ကီကောအမြောက်ပေါင်းခလာရ35လက်နက်ကြီးကုန်းကနေလက်နက်ကြီးတွေဖြစ်နေတာလည်းရှိနေပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေရင်လည်းတကယ်ကာလမှာစီကားအောင်လုံခြုံရေးတွေထားပြီးကျင်းပနေရလို့လည်းမြောက်ဤမျိုးကကဆက်ပြောပြပါတယ်။
ဒီကနေ့ဆက်ကြတဲ့တော့ဒီရောဟိုဟာနဲ့စီတီဘုံကန်ကျန်စီတီဘုံဆောက်တော့တိုင်းအဲ့နာရုံးလောက်ပါလေ။ဆန်ဆောင်ချင်တယ်။ဒီကတော့ရှင်းလာလို့စီတီဘုံမှာရှိဒီကွာအမမမရှိဘောတဲ့ဟိုဘလူးကောက်လေဒီအမမှာတော့တရားမရဘူးသိတယ်စီကောင်းပါလေ။အော်လေ။ဒါကဒီသေးရောအချစ်သေးရောဒီမိုးဝိုင်းစီဘောသို့တော်ဒင်းစီတိုင်းနာမှာဆိုလို့ရှင်တော့တို့ကအမင်းရှိတဲ့ကောင်းလေးရဲ့အလားရဲ့ကျောင်းဝင်နေလို့ကုန်စစ်တယ်။တင်းသွားမယ်ဆိုရင်တင်းသွားမယ်လို့ကုန်လုံးနဲ့အခုကအစ်ကလေးရောပါတော့ကုန်စစ်တယ်။
ပြည်ပြည်နယ်ရဲကမော်ကီစစ်ကောင်စီစခန်းကိုပြည်ရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေကမနက်20ရက်နေ့ကသိမ်းယူလိုက်ပြီးတဲ့နောက် 这个地方的 ABR 是哪在哪里都是我要拿的在国里的这个地方的钱。
台湾在 VOA 的人我们也买的这天并不接去把来看呀。ကျွန်တော်ဒီရခိုင်ပြည်နယ်ဘက်ကစီးရီးတင်းမာမှုအခြေအနေတွေတကြံပွဲတော်အခြေအနေတွေကိုမပြောပြခင်ပါဒီချင်းပြည်နယ်ဘက်ကစီမံကိန်းတွေနဲ့ပတ်သက်ပြီးပူးပေါင်းပါဝင်ခြင်းမလုပ်ကြဘူးတားမြစ်တဲ့အကြောင်းကိုတင်ပြခြင်းပါလေချင်းပြည်နယ်အတွင်းစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းတွေမှာတန်တာရှောက်ချင်းနဲ့လုပ်ငန်းဆောင်တာမလုပ်ကြဘူးချင်းဒေသခံကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့ပူးပေါင်းကော်မတီချင်းလန်း Joint Defense Committee CJDC ကနေကြေညာချက်ထုတ်ပြန်ပါလေဘာကြောင့်ပြစ်ပင်ရတဲ့အကြောင်းရင်းကိုအတိအကျမသိရပေမဲ့စီအစိုးရရဲ့လုပ်ငန်းဆောင်တာရန်ရာလေပတ်မှုကိုရပ်တန့်စေဖို့အတွက်ရည်ရွယ်ပြီးပြောတာဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်။ဒါတွေကအထူးရောက်မှုအားနည်းတယ်လို့လည်းချင်းနိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ချင်းမျိုးသားတပ်ပေါင်းစုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီChinlan Joint Defense Committee CJDC ကနေချင်းပြည်နယ်တစ်ခုလုံးမှာတင်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုလုံးဝပိတ်ပင်တားမြစ်ကြောင်းဧပြီလ12ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ် CJD ရဲ့တတိယအကြိမ်မြောက်ပုံမှန်အစည်းအဝေးကိုဧပြီလ9ရက်နေ့ကနေ12ရက်နေ့အထိ CJDC ရုံးချုပ်ဝီတိုရီယာစခန်းမှာကျင်းပပြုလုပ်ခဲ့ပြီးအခုလိုထုတ်ပြန်ထားတာဖြစ်ပါတယ် CJDC ဘက်ကထုတ်ပြန်ပိတ်ပင်ပေမဲ့တင်တာလျှောက်တာနဲ့လုပ်ငန်းဆောင်ရွက်တာရှိနေစေအခြေအနေကြောင့်တက်ရောက်မှုမရှိဘူးလို့ချင်းအေးလေးလာသူကိုထော်ရယ်ကပြောပါတယ်
။ဒီဖြစ်ပြရလက်အောက်မှာတင်တာလုပ်ငန်းတွေမလျှောက်ဘူး။မလုပ်ဘူးဆွဲဟာမျိုးကိုသူတို့လုပ်တာပေါ့နော်။ဟိုတစ်ခါမှာတော့အဲ့လိုထုတ်ပြန်ပေမဲ့လည်းဟိုလုပ်နေတဲ့လူကလည်းလုပ်နေကြတာပဲလေ။တကယ်တော့ချစ်ပြည်နယ်မှာဒီမှာကြီးနေရတော့အများကြီးပဲလေ။ဒါလို့အဲ့ဒါမလုပ်ရင်လည်းဒီအတိုင်းဝိုင်းနဲ့နှီးဆက်တဲ့လူကရှောက်မှာပဲ။ကျွန်တော်အဲ့လိုမျိုးထုတ်ပြန်ချက်ကတော့တိတ်ချီရောက်မှုရှိမယ်လို့လည်းကျွန်တော်သိတော့မသိဘူးပေါ့နော်
။ချင်းပြည်နယ်ဟာကြံတိုင်းနဲ့ပြည်နယ်အားလုံးနဲ့ဆိုင်ရင်ဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမှာရှိနေပါတယ်။ဒီလိုအခြေအနေမျိုးစစ်ကောင်စီရဲ့စီမံကိန်းလုပ်ငန်းလှုပ်ဆောင်မှုကိုပိတ်ပင်တဲ့အပေါ်ရခိုင် NLD အစိုးရလက်ထက်ကချင်းပြည်နယ်ရဲ့လူမှုရေးဝန်ကြီးဟောင်းဦးပေါင်လွန်မင်းထံကအခုလိုပြောပါတယ်။
အခုကဒီဟာကမလုပ်တော့ဘူးဆိုရင်နိုင်ငံကြီးကိုပဲဒီကအားသတ်ကြည့်တော့လုပ်မယ်ဆိုရင်တော့ပြင်းပါတယ်ကျွန်တော်ဖြစ်ပြီးကျတော့ဆွေးကြည့်ကြတော့ဒီလိုပဲအချုပ်ချုပ်ဖြစ်နိုင်တော့နှစ်ခုစက်သွားရင်ကောင်းတယ်ပေါ့
ရခိုင်အစိုးရလက်ထက်မှာချင်းတိနယ်အတွက်ဖွံ့ဖြိုးရေးစီမံကိန်းတွေရှိခဲ့ပေမဲ့မနေ့ကဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီမံကိန်းအကောင်အထည်ပေါ်ဆောင်ဖို့ရပ်တန့်သွားတယ်လို့ဦးပေါင်လွန်မင်းထံကအခုလိုဆက်ပြောပါတယ်
ဘုမနာစူရကစစ်တမ်းကုန်ဆုံးပြီးနောက်နောက်ပိုင်းကအမေရိကန်ပြည်စူရရဲ့ဟိုစီမံချက်ကူပဲအကောင့်ထဲပေါ်ရှိတယ်။အခုလည်းပဲကျွန်တော်တို့ကနလပဲလို့တော့အဲနလအတွင်းမှာနောက်တစ်နှစ်2020နဲ့စက်တင်ဘာလအထိရမပြီးတာ။ဒါမဲ့စီမံကြီးကြသူ့အနေနဲ့လောက်ချက်သွားတာညပါလေ။ကျွန်တော်တို့အချင်းဖုန်းကြီးရရန်ကြီးကိုလည်းကျွန်တော်တို့ချင်းပြနေလို့ဟာမြင်။ဒီနာနေတက်တာတွေမှာကျွန်တော်တို့ပတ်နိုင်တော့ဆန်နေတော့ဘတ်ဂျက်အများဆုံးတုံးပြီးတော့ကျွန်တော်တန်းတုံးတပိကြော်ကြော်ပေါ့နော်တပိခွဲလောက်ရှိပြီအတုံးနေတ
ယ်ရခင်အစိုးရလက်ထက်ကတွာလာရေးခက်ခဲတဲ့ချင်းပြည်နယ်ရဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းမှာဘတ်ဂျက်အများဆုံးတုံးခဲ့ပြီးပညာရေးကျန်းမာရေးကိစ္စတွေမှာလည်းအလေးပေးဆောင်ရွက်ခဲ့တယ်လို့သူကပြောပါတယ်ချင်းပြည်နယ်တစ်ခုလုံးအစိုးရစီမံကိန်းလုပ်ငန်းတွေမှာတင်တာလျှောက်ချင်းနဲ့လုပ်ငန်းဆောင်ရွက်ချင်းကိုပိတ်ပင်တားမြစ်ရတဲ့အကြောင်းမေးမြန်းဖို့ CJDC တာဝန်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လည်းအစည်းအဝေးတည်းရှိနေကြောင်းသာဖြေဆိုခဲ့ပါတယ် CJDC ကအခုလိုတိဆောက်ရေးလုပ်ငန်းပိတ်ပင်ရတဲ့အကြောင်းကိုတော့ချင်းအေးလေးလာသူကိုထောင်ရယ်ကအခုလိုသုံးသပ်ပါတယ
်အတိအကျတော့သူတို့ချက်ပြရတဲ့ရည်ရွယ်ချက်ကတော့စိတ်အစိုးရနဲ့ဥပပေါင်းဆောင်ရွက်ဖို့မလုပ်ဖို့စစ်ဆေးအောင်ဆက်လက်ပြီးတော့ဆန့်ကျင်ဖို့ဆိုတဲ့ဟာမျိုးရည်ရွယ်ချက်ဖြစ်ဖို့များတယ်ပေါ့နော်ဟိုစစ်ဆေးရရဲ့လုပ်ငန်းဆောင်တာရန်တရားလည်ပတ်မှုကိုရပ်တန့်စီဖို့အတွက်အဲ့လိုမျိုး
ဆိုပြန်တာဖြစ်နိုင်တယ်ပေါ့နော် CJDC ဟာချင်းမျိုးသားတိဆောက်ရေးလုပ်ငန်းစဉ်နဲ့ချင်းပြည်တော်တိဆောက်ရေးကိုဥတီဆောင်ရွက်နေပြီးချင်းပြည်နယ်တိဆောက်ရေးအတွက်အနောက်အရှက်အဟံအထားဖြစ်စေမဲ့မြည်သည့်အဖွဲ့အစည်းမြည်သည့်ပုဂ္ဂိုလ်ကိုမဆိုအမျိုးသားရေးတာဝန်အရအေးအေးယူသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဆရာဝန်နေမနဲ့ခင်ပဇံအကြံနေမနဲ့ VOA ရဲ့အစီအစဉ်တွေကိုသွားရှင်နေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မှာအေးရခိုင်တပ်တော်နဲ့ဒီစစ်ကောင်စီတပ်တွေကြားထိတ်တိုက်အခြေတင်ဖြစ်နေကြပြီးလက်နက်ကြီးတွေမှာချင်းချောက်ပစ်ခတ်တာတွေရှိတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်မင်းများနဲ့မြေပုံမြို့ကြားမှာဝင်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပြန်ဆုတ်ပေးဖို့AA ဘက်ကတောင်းဆိုအပြီးမှာစစ်ကောင်စီတပ်တွေကပြန်ဆုတ်ပေးပေမဲ့မကြေမနက်နဲ့အခုလိုပြစ်ခတ်ခဲ့ပုံရတယ်လို့စောင့်ကြည့်သူတွေကပြောပါတယ်။ရခိုင်ပြည်နယ်တွင် AA ရဲ့အုပ်ချုပ်မှုတိုးပြီးလှုပ်ဆောင်လာနေတာကိုစစ်ကောင်စီဘက်ကလည်းတတိပေးတုတ်ပြန်နေတာမို့စေတနာတွေဆိုးလာမှာကိုစိုးရိမ်နေကြပါတယ်။ကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့AA တက်ရဲ့နိုင်ငံရေးဦးဆောင်ဖွဲ့ ULA ရခိုင်မျိုးသားအဖွဲ့ချုပ်မှာနိုင်ငံရေးမှူးဖြစ်တဲ့ဦးလာစောကတိုက်ပွဲဖြစ်တာမဟုတ်ပဲထိတ်တိုက်နည်းနည်းတွေ့တာပါလို့ရှင်းပြပါတယ်
ဟိုထိတ်တိုက်တွေ့မှုတွေနည်းနည်းရှိတယ်မင်းပြနဲ့မြေပုံကြားမှာပေါ့တိုက်ပွဲဖြစ်တယ်တော့ကျွန်တော်မကြားဘူးဟိုဘက်ကလည်းစိတ်ကောင်းစီဘက်ကတော့မလိုအပ်ပဲစိတ်ကြောင်းနဲ့ဝင်လာတယ်ဝင်လာတယ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဒီပြဿနာကိုကျွန်တော်တိုက်လို့ခိုက်လို့တော့လက်နဲ့ကြီးသုံးတဲ့ငယ်နဲ့ပြစ်ပြီးတော့သူပြန်ဆုတ်သွားတယ
်ကြားချင်းအသေးစိတ်အခုလိုဖြစ်ခတ်တဲ့ဒီဖြစ်ရပုံကိုလည်းရခိုင်ရေးအနိကလိလစောင့်ကြည့်နေသူရေပုံမြို့နယ်ပြည်သူ့တတော်ကိုယ်စားလှယ်ဥဖေတန်းကမနေ့ညကအခုလိုရှင်းပြပါတယ
်ဒီနေ့ဆက်နေနိုင်ခွဲလောက်မှာရေပုံမင်းပြလမ်းပေါ်ကရွာကြီးတရွာပေါ့ဝက်ကောင်းဆိုတဲ့ရွာပေါ့ရေပုံနဲ့ဆိုရင်9မိုင်လောက်ဝေးတယ်အရှိရရှိရတော့ရှိရင်အဲ့ဒီရွာနဲ့တောင်ဖက်ဆက်မှာစေခံအောင်တခုရှိရဲ့အဲ့ဒီစေခံအောင်မှာစစ်တပ်ကစစ်သား30လောက်ကတက်ဆွဲထားတာနည်းရောက်ရှိပေါ့အဲ့ဒါကိုဒီဘက်ကအေးတပ်ဖက်ကတွားတဲ့အခါမှာသူတို့ဟိုနည်းနည်းအရှိတင်ဖြစ်ကြတယ်ထင်ပါတယ်ဟိုနောက်ဆုတ်ခိုင်းတယ်ပေါ့အရက်ဖက်ကပြောတဲ့သတင်းရဆိုရင်တော့ဒါအေးတပ်ဖက်ကအဲဒီဒီမှာစစ်တပ်ဖက်ကတပ်သားတွေကိုအဲ့ဒီအဆောက်မှာမနေဖို့ပေါ့နော်ဟိုနောက်ဆုတ်ပေးဖို့အဲ့လိုတောင်းဆိုတယ်လို့ပြောတယ်အဲ့လိုအရှိတင်ပြောနေတာကဒီမှာစစ်တပ်ကတော့စစ်သားတွေကတော့အနည်းနာတောင်ပေါ်တက်သွားတယ်အဲ့အတက်မှာပေါ့ဒီလက်နေကြီးတွေနဲ့ရောလက်နေငယ်တွေရောနဲ့ရောဒီလက်နေကြီးကတော့20 30လောက်လက်နေငယ်ကတော့အချက်20ကျော်လောက်ပြစ်တယ်လို့ရွာသားတွေကပြောပါတယ်ဖြစ်စဉ်ကတော့9မိနစ်လောက်ပါပဲတိတ်ပြီးတော့မကြာခဲ့ပါဘူး
အဲ့ဒီတော့နောက်ဆုံးအချိန်တွေကိုဆက်မေးရမှာလဲနေကန်ဥဖေတန်းက
သူတို့အဲ့ဒီတောင်ပေါ်မှာပဲလောလောဆယ်ရှိနေကြတယ်သူလည်းအကြောင်းကြားတယ်ပေါ့နော်မြေပုံကလည်းတချို့စစ်တပ်ဖက်ကအဲ့ဒီနေရာကိုလာလို့ပြောတယ်ဒီတော့အေအေဖက်ကလည်းအဲ့ဒီနေရာကိုချက်ပြီးတော့လာနေလို့တော့ရွာသားတွေရှိကတော့တဆင်ကြားနေရတာပါစီအဲ့နောက်ပြမလားမရှိလားဆိုတော့ကျွန်တော်တို့စောင့်ကြည့်နေတာပေါ့ဗျာနော်ရွာသားတွေလည်းအကုန်လုံးစိုးရိမ်ပြီးတော့အဲ့ရွာကနေပြီးတော့တခြားရွာတွေကိုပြောင်းသွားကြတာပေါ့အဲ့လိုဖြစ်စင်တော့လောလောဆယ်ဖြစ်နေပါတယ
်ဒီနေရာမှာစခိုင်းပြည်နယ်အတွင်းအေအေအနေနဲ့တရားစီရင်ပါဝင်အုပ်ချုပ်ရေးတချို့ချလာတဲ့ပေါ်စစ်ကောင်စီနဲ့တင်းမာမှုတချို့ရှိလာနေခြင်းအခုလိုဖြစ်လာတဲ့ပေါ်ထူကြပါလားလို့မေးရမှာဦးလာစောကအ
ဲ့စစ်ကောင်စီဘက်ကလည်းကျွန်တော်တို့ကန့်ကွက်ထားတာလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကလည်းလုံးတဲ့လုံးထိုက်လို့လုံးနေတဲ့အပိုင်းတွေရှိတယ်။အဲတော့ဒီဟာတွေကတော့ဘယ်လိုမှဟိုတကယ်ဟိုဘယ်လိုခေါ်မလဲ higher level မှာကြီးနိုင်မယ့်ကိစ္စတွေ။အဲတော့ဒီမှာကတော့ကျွန်တော်တို့အကုန်လုံးထိန်းချုပ်ထားနိုင်တယ်။ကျွန်တော်တကြံဆိုလဲကျွန်တော်တို့ရခိုင်ရိုးရာရင်ယူမှုအမွေနစ်ကိုကျွန်တော်ထိန်းသိမ်းနေတဲ့ဒီမှာအဲ့တကြံပွဲတော်ကိုအနှစ်တရာရှိရှိကျွန်တော်လှုပ်ထားနိုင်တယ်။ရင်းရင်းဆန်းဆန်းပဲလှုပ်ထားနိုင်တယ်။စီမံကဏ္ဍဖြစ်အောင်လဲကျွန်တော်တို့ဒီ ULA တို့တက်မတော်တို့ဘက်ကအင်ကားနိုင်တယ်ဘာမှပြဿနာမရှိအဲဒီကြားထဲမှာစိတ်ကြောင်းနဲ့ဝင်လာတဲ့အတွက်ကြောင့်နည်းနည်းစိတ်အနှောင့်အယှက်ဖြစ်တာတွေရှိတယ်ဒါပေမဲ့ပြန်ထိန်းထားနိုင်လိုက်တဲ့အနေအထားရှိတယ်ကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးမှုတွေကိုလည်းလုံနိုင်တယ
်ဒီပေါ်ဥဖေတန်းကလည်းအေးအေးကြောက်ခွင့်ရကိုကိုးကားပြီးအခုလိုရှင်းပြပါတယ
်ဒီကွင်းရှိရဲ့ဒီကိတုကတော့အဲ့လိုပဲတရားရုံးတို့သူတို့လုံငန်းစီတွေပေါ့နော်အရှူရေးလုံငန်းစီတွေမှာနမတမနောဘက်ကနေပြီးတော့အနှောင့်အယှက်ပြုပဲပေါ့နော်ဟန်တာတဲ့သဘောမျိုးအေးဒီတရားဒီုံတွေမှာမတိုင်ရဘူးဆိုတဲ့မျိုးရွာတွေမှာဒီလူတွေခံဖက်ကိုအဲ့လိုအကြောင်းကြားတာမျိုးပေါ့နော်အုပ်ချုပ်ရေးအဖွဲ့အစည်းတွေကိုစစ်ဆေးတာမျိုးအဲ့လိုလုပ်ချင်းဟာခုနှစ်ဖက်နားလည်မှုနဲ့တခြားတော်အငင်းချိုင်းကိုပြည့်စည်သွားနိုင်တယ်ဒါကစီးရအင်းမော်မှုရှိတဲ့အခြေအနေမျိုးစိတ်မချရတဲ့အခြေအနေမျိုးလို့လူတွေကလည်းပြောထားတယ်ဆိုတော့ဒီကိစ္စကရှစ်ဆက်ပြီးတော့လည်းပဲအဖွဲ့နဲ့တစ်ဖက်ကတရင်ဝင်လှုပ်ထားတဲ့သဘောတူညီချက်မဟုတ်ဘူးလေနားလည်မှုနဲ့လှုပ်ထားတဲ့သဘောတူညီချက်ကျတော့ဖြစ်ဆက်ပြီးတော့အဲ့ဒီပြဿနာမျိုးမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးပေါ့အဲ့လိုအခြေအနေမျိုးမှာတစ်ဖက်နဲ့တစ်ဖက်ခံစားချက်ချင်းမတူဘူးဖြစ်စဉ်ချင်းအပေါ်မှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလည်းရှိနိုင်တယ်
ဒီကိစ္စဒီကဖြစ်လာပြီဆိုရင်တော့ဒီကိစ္စတွေကဟိုတိုက်ပွဲတွေပြန်ပြီးတော့ရခိုင်ပြည်နယ်မှာဖြစ်လာနိုင်တဲ့အခြေအနေတွေရှိတာပေါ့ဒီလိုလေးပြောကြတယ်အဲ့ဒါကိုကျင်ရချက်ထုတ်ပြီးသားဖြစ်ပါတယ်တကယ်တော့စစ်ကောင်စီနဲ့အေအေနှစ်ဖက်အကျိုးတူအဖြစ်ရထားပြီးမဲ့ဒီတနေ့ကနေအေဒီဆယ်ရက်နေ့မှာကြာရောက်တဲ့ရခိုင်တပ်မတော်နေ့သဝန်လွှာပို့ရမှာမြို့ပြတိုက်ခိုက်ရေးအဖွဲ့ ါခင
်ဗျာ။ရခိုင်ဘက်ကစီရင်တင်းမာနေတဲ့အခြေအနေကိုကိုဝင်းမင်းကပြောပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲဒီရခိုင်ပြည်နယ်မှာကျင်းပနေတဲ့တကြံပွဲတော်မှာလုံခြုံရေးတင်းကျပ်ထားတယ်လို့ပြည်နယ်ကောင်စီပြောခွင့်ရကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်18မြို့နယ်လုံးမှာတကြံပွဲတော်ကိုစီစီကားကားနဲ့ကျင်းပဖို့ပြင်ဆင်ထားတယ်လို့တခြားတိုင်းနဲ့ပြည်နယ်ကလူတွေကလည်းတော်တော်များများဒီရခိုင်တကြံပွဲတော်ကိုဆင်နွှဲဖို့အတွက်အဲ့ဒီဒေသကိုလာရောက်နေကြတယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်အတွင်းကစစ်တွေနဲ့တန်တွဲငပလီကမ်းခြေမှာတကြံပွဲတော်ကိုစီစီကားကားဖြစ်အောင်စီစဉ်ထားတယ်လို့ပြည်နယ်စစ်ကောင်စီကပြောပါတယ်ရခိုင်ပြည်နယ်မှာလက်ရှိအဖြစ်ကိုဗစ်ကူးစက်မှုတွေလည်းမရှိသလိုအေးတန်းတန်းဖြစ်နေတာကြောင့်တကြံပွဲတော်မှာစီစီကားကားဖြစ်ဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ
်တကြံကတော့အခုငါတို့ရခိုင်ပြည်နယ်တကြံကတော့တခြားဒေသတွေနဲ့ဆက်လို့ရှိရင်တော့ဒေသရဲ့ပြည်ရင်အေးချမ်းမှုကမှမြည်ပြီးတော့စီစီကားကားဖြစ်မှာပေါ့နော်အခုလုံးလုံးကငါတန်လွဲကိုရောက်နေတယ်ဒါတော့စစ်တွေမှာလည်းတကြံနဲ့ပတ်သက်ပြီးတော့ဆောင်ရွက်ထားတာတွေရှိရဲ့တန်ရဲရဲ့လက်ရှိမြေကြီးထားကိုကြည့်ရင်တကြံမှာစီစီကားကားရှိလို့ရှိတယ
်။ရခိုင်ပြည်နယ်မှာကျင်းပမဲ့တကြံပွဲတော်မှာဆင်နွှဲဖို့တခြားတိုင်းနယ်ပြည်နယ်တွေကသူတွေတော်တော်များများလည်းရောက်ရှိနေတယ်လို့ဆိုပါရယ်။ရခိုင်တကြံမှာပြဿနာတစုံတရာမရှိအောင်နဲ့ပြည်သူတွေဘေးကင်းမှုအတွက်လုံခြုံရေးတင်းကျပ်ဆောင်ရွက်ထားတယ်လို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါရယ်
။ဘလို့ကြည့်ဒီကိုရခိုင်ပြည်ကမှာရခိုင်တကြံကိုစီစီကားကားရှိဖို့ဒီကြားထဲမှာအမောက်ပြောကားတွေမဖြစ်နိုင်အောင်လို့လုံခြုံရေးကိစ္စတွေကိုကြီးကြပ်ဖို့ပေါ့နော်ဒါလည်းဒီကနေ့ပတ်သက်ပြီးတော့လုပ်ငန်းကော်မတီထဲမှာလုံခြုံရေးကော်မတီဆိုပြီးတော့တက်တက်တာဝန်ပေးထားပါတယ်ရေလုံးဝင်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်ဒါကြောင့်အခုကျွန်တော်တို့မြို့အဝေးအထွက်ဒီမြို့ထဲဒီမှာအခါအားလျော်စွာစစ်ဆေးမှုတွေလုပ်နေတဲ့အပိုင်းတွေရှိပါတယ်ဒီကြံလုပ်တဲ့အခါမှာလည်းဒီမြို့ထဲရဲ့လုံခြုံရေးဒီနဲ့ပတ်သက်ပြီးတော့ကစောင့်ကြည့်တဲ့အဖွဲ့တွေလက်လေပြီးတော့လူကြီးတာဝန်ယူပြီးတဲ့အဖွဲ့ကြီးရှားလေးတွေနဲ့ဆောင်ရွက်နေပါတယ
်လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေမရှိသလောက်နှေးပန်းနေတဲ့ဆိုပေမဲ့ကိုဗစ်စီကံတွေရှိနေသေးတာကြောင့်ပြည်သူတွေအနေနဲ့ကိုဗစ်စီကံတွေလိုက်နာကြဖို့လဲပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကတိုက်တွန်းထားပါတယ
်ကျွန်တော်တို့ပြောနေတာကကိုဗစ်စီကံကလူ400တိစုနိုင်တယ်လို့ကျွန်တော်တို့ကပြောတယ်နော်လူ400တိစုနိုင်တဲ့အတွက်ကြောင့်ဒီကကြံမန်းတပ်တွေလုပ်တဲ့အခါမှာကိုဗစ်ချင်းရေးစီကံကိုလည်းလိုက်နာဖို့လိုတယ်ဒီလောက်ပဲပြောတာအလူ400ကျော်တယ်450ဖြစ်တယ်500ဖြစ်တယ်ဆိုတာကိုဘလူကနေပြီးတော့သွားပြီးတော့ကြီးကျွတ်နိုင်မလဲအစိုးရကပြောတဲ့ဟာကဒီလေအစိုးရအဖွဲ့ကူစားကျွန်တော်ပြောပြနေတာကကိုဗစ်ချင်းရေးစီကံမှာလူ400စုနိုင်တယ်ဗဒါလေးကိုလည်းယူဆိုင်ဖို့လိုတယ်လို့ဒါကျွန်တော်တို့ကဒီလိုပဲပြောတယ်ကိုဗစ်စီကံကလူ400အထိကိုမဖြတ်လိုက်ဘူးနော်လူ1000လေးစုတိုင်းပြီးဒီအကန့်ကဖြတ်လိုက်ပြီးအဲ့လိုမဟုတ်တဲ့အတွက်ကြောင့်ကိုဗစ်စီကံကိုတော့လိုက်နာကြပါဦးလို့ဒီလောက်ပဲအသိသေးတဲ့သဘောဖြစ်ပါတယ်400ကျော်သမ်းဖို့ဖြီးဖို့ဆိုတာကဒါတော့သမန်းအဖြစ်မဖြစ်နိုင်ဘူးခင်ဗျကျွန်တော်တို့အဲ့လို400ကျော်လားမကျော်လားမေးသွားကြည့်ဒီလိုရှိရင်ကြော်ရင်ဖမ်းလို့လည်းခိုင်းရတာလည်းမရှိဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေတုန်းကတော့တိုက်ပွဲတွေနဲ့ကိုဗစ်ကူးစက်မှုတွေကြောင့်တကြံပွဲတော်ကိုမကျင်းပပြည်ခဲ့ပါဘူးအခုနှစ်မှာတော့စစ်တွေကြောက်ဖြူနဲ့ငပလီကမ်းခြေတွေမှာတကြံပွဲတော်ကိုစီစီကားကားဖြစ်အောင်ပြည်နယ်ကောင်စီကစီစဉ်နေပါတယ်တခြားရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာလည်းတကြံမန်းနဲ့တွေဆက်လုပ်ထားတယ်လို့သိရပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကတကြံပွဲတော်အခြေအနေတွေကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်အချိန်ပိုင်းအတွင်းမှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသာရဲ့မြမရေးသုံးသက်ချက်ဒေါက်တာတန်းစောရဲ့လူရုနဲ့ကျမ်းမာရေးတခါကိုရန်နိုင်တင်ပြနေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့ကြာသပတေးမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အားကစားတပတ်တွင်းသတင်းတွေနဲ့အတူလူလူကျမ်းမာရေးတခါဥကျော်ဇန်သားရဲ့မြန်မာရေးသုံးသက်ချက်တင်ပြတဲ့အခါမှာတော
့ချုပ်ပြောရင်ကျွန်တော်တို့အော်စတြေးလျမှာရှိတဲ့မြန်မာအသိုင်းအဝိုင်းကဘာမှမပြောဘူးဘာမှမတောင်းဆိုဘူးဘာမှမလုပ်ဘူးဆိုရင်အော်စတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီကိုခွာထိုင်ပြီးတော့ပါကြီးပါသာနေမဲ့သဘောမျိုးတွေ့ရပါတယ်ခင်ဗျ။အ
ော်စတြေးလျတာမတ်ကြီးဒီစစ်ကောင်းဆောင်နဲ့တွေးဆောင်ခဲ့တဲ့အပေါ်မှာသုံးသက်ချက်အပြည့်စုံကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်အောင်ပါ။ဦးမာကြီးနဲ့အစာရင်ဟောင်းကင်ဆာယောဂဖြစ်ပြီးဆိုရင်ယောဂအဆင့်မြင့်တဲ့အချိန်ထိမရောက်ခင်အသက်ရှင်ဖို့အခွင့်အလမ်းများအောင်ကုသဖို့လိုပါတယ်။ဒါပေမဲ့ကြိုတင်ကျန်းမာရေးစစ်ဆေးမှုပြုလုပ်ပြီးစောစောစီစီယောဂလက္ခဏာဖော်ထုတ်ကုသမှုခံယူဖို့လိုပါတယ်။ဒီကျမ်းမာရေးအစီအစဉ်မှာဒီတစ်ပတ်အတွက်ဒေါက်တာတန့်စော်တင်ပြထားပါတယ်ခင်ဗျာ
ဒီမှာကြီးနဲ့အစာရောင်းကင်ဆာယောဂါကိုယောဂလက္ခဏာမပေါ်ခင်ဆိုးဆိုးစီစီဖော်ထုတ်သိရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်ရှင်မဲ့ရာဂိုင်းတို့များတယ်လို့သိရပါတယ်မြန်မာနိုင်ငံမှာတော့ဦးမာကြီးနဲ့အစာရောင်းကင်ဆာယောဂါဝေနာရှင်အများစုဟာကုသဖို့ခက်ခဲတဲ့အခြေအနေရောက်မှယောဂါရှိမှန်းကိုနောက်ကျပြီးသိရှိကြရတာပါဥမာကြီးကင်ဆာယောဂါကိုအတွေ့နောက်ကြတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်လူသားတွေကဘာလို့နောက်ကျမှတွေ့ရှိကြလဲပေါ့နော်အဲ့ဘာလို့နောက်ကျမှတွေ့ရှိကြလဲဆိုတော့ယောဂလက္ခဏာပေါ်မှစစ်ဆေးလို့နောက်ကျနေတာပေါ့နော်ဥပမာဆိုဥမာကြီးကင်ဆာဘယ်တော့မှသိကြလဲဆိုရင်ဒါတော့ဥခောက်ဥပိတ်ပြီးတော့မှနော် intestinal obstruction ဟာဥခောက်ပိုက်ကြီးပူတယ်ဝါမသွားနိုင်ဘူးပြီးတော့မှဆရာတော်ကဥခောက်တာကိုဖွဲပြီးတော့ကြည့်လိုက်တော့မှဥခောက်စီတဲ့အကြောင်းတရားကဥမာကြီးကစားဖြစ်နောက်တစ်ခုကဘုံသွားပြီးသွေးကြတယ်နော်ဟာလေကောင်းလေကောင်းဆိုပြီးတော့လားနဲ့နဲ့နဲ့ချီပြီးခုနေတယ်ပြီးတော့မှအလုံးဖြစ်လာတယ်ပြစ်ဆုပ်ဆုပ်ဖြစ်လာတော့မှစစ်ဆေးလိုက်တဲ့အခါမှာဥမာကြီးကစားဖြစ်ဒါကအတွေ့နောက်ကျကြတယ်ပေါ့နော်ဘာလို့လဲဆိုပြန်ပြောမယ်ဆိုရင်ကြိုတင်စစ်ဆေးမှုမရှိဘဲနဲ့ယောဂလက္ခဏာပေါ်မှသာလျှင်ဆရာဝန်ကြီးပြသစစ်ဆေးတဲ့အတွက်ကြောင့်ဆရာတော်ဥမာကြီးကစားတွေ့ရှိမှုကနောက်ကျနေရှိတယ်ပေါ့နော်နောက်ကျတဲ့အတွက်အသက်အန္တရာယ်ရှိတယ်ကြောက်ပြန်အောင်ကုသလို့မရကြတော့
ဥမာကြီးနဲ့အစာရောင်းကင်ဆာယောဂါကိုစောစောစီစီတိအောင်ဖော်ထုတ်စစ်ဆေးပြီးအတဘူအချိန်မှကလေးကဖဲထုတ်လိုက်နိုင်မယ်ဆိုရင်ကင်ဆာဖြစ်တဲ့စီကိုမရောက်ပဲအကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ်
။ဒါဆိုလို့ရှိရင်ဆရာတော်ကစောစောစီစီတွေ့အောင်เนาะဘယ်လိုလုပ်မလဲဘယ်လိုကုသနိုင်လဲ။ဆိုတော့ဒီဥမာကြီးကတည်းကဆရာတော်ကစစ်ဆေးတဲ့နေရာနှစ်ခုရှိတယ်။တစ်ခုကဘာလဲဆိုရင် screening လို့ခေါ်တယ်။ screening ဆိုတာဘာမှယောဂလက္ခဏာမပြမီမှာဒီကန်ဆာကြိုတင်စစ်ဆေးတာဟောခုနဆရာတို့ရှေ့မှာပြောတဲ့အထက်မှာဒီခုပါပါတယ်အသက်50ကျော်တဲ့လူတွေမှန်သမျှဒီမိုက်ကန်ဆာကိုစစ်ဆေးတင်နေတယ်။ဘာလို့ဖြစ်ပေါင်းမှုတော့များလာ50ကျော်ရှိဆိုတော့သူကဘာမှလက္ခဏာမရှိတော့လဲသူဒီစစ်ဆေးတယ်။ဒါဆိုလို့ရှိရင်ဆရာတို့ကဥမာကြီးကန်ဆာမဖြစ်ခင်ကြိုတင်သိရှိနိုင်တယ်ခုနဆရာပြောတဲ့အထက်မှာလည်းပါပါတယ် precancerous လို့ခေါ်တဲ့ဒီအသက်ဘိုးတွေတွေ့အဲ့တော့ဒါပေါ်တွေ့တဲ့အခါမှာဆရာကအဲ့ဒီအသက်ဘိုးဘွားမာတွေကကုလိုက်တယ်ဆိုလို့ရှိရင်ကင်ဆာဖြစ်တဲ့ဒီမရောက်ပဲနဲ့အပြီးကြောက်ပါဒါဆိုရင်ဆရာတို့ကသူ့ကိုကင်ဆာလို့တောင်မတတ်မှတ်ဘူးအသက်ဘိုးဘွားကင်ဆာမဖြစ်ခင်ကြိုတင်ပြီးတော့ဆရာတို့ကကုသလိုက်တယ်။နော်ဒီနည်းနဲ့ဆရာတို့ကစောစီစွာတွေ့ရှိရင်အကောင်းဆုံးပဲကင်ဆာတော့မဖြစ်လိုက်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ကစောစီရတယ်။ကင်ဆာမဖြစ်ခင် precancerous မှာဆရာတို့က9နှစ်နဲ့10နှစ်ကြာလောက်ရှိနေတယ်။ဒါကြောင့်မလို့ဒီမာကြီးကင်ဆာလည်းကြိုတင်စစ်ဆေးရင်အကျိုးရှိတဲ့အချက်ပါပါတယ်။
အတဘူအဆင့်မှာမတွေ့လိုက်ပဲကင်ဆာအချိန်ရောက်မှစစ်ဆေးဖော်ထုတ်တွေ့ရှိမယ်ဆိုရင်လေကင်ဆာအဆင့်နှိမ့်တဲ့အချိန်မှာဖော်ထုတ်ကုသလိုက်နိုင်မယ်ဆိုရင်ငါးနှစ်အသက်ရှင်မှုအခွင့်အရေးလုံများတယ်လို့သိရပါတယ်ကင်ဆာအဆင့်မြင့်လာတာနဲ့မျှကုသမှုခံယူပြီးတဲ့နောက်မှာငါးနှစ်အသက်ရှင်မှုအခွင့်အရေးတွေဟာတဖြည်းဖြည်းလျော့နေလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်နောက်တစ်ခုကတော့ဒီကင်ဆာဖြစ်သွားပြီးခန္ဓာကိုယ်ကဆဲတွေကကြောင်းလဲပြီးတော့မူမှန်ဖြစ်ပြီးတော့တော်တော်ပွားနေတယ်ပေါ့ เนาะเราแคนเซอร์ขึ้นตัวไปเราแคนเซอร์ขึ้นตัวไปဆိုเนี่ยဆရာတော်อ่ะ stage 4 0 1 2 3 4ဆိုတတ်မှတ်ထားတာရှိเนาะအဲ့တော့ stage 1ဆိုရင်เนาะဆရာတော်လူလမ်းကြားဘူးရဲ့ stage 1ကနေဈေးရှိတယ်ပေါ့เนาะဒါဆို stage 0ဆိုတာပါလေအဲ့တော့ stage 0ဆိုတာတော့ carcinoma in situ လို့ခေါ်တယ်။ဆရာတော်ကင်ဆာတိသူဖြစ်စေတဲ့နေရာလေးမှာပဲပွက်ပွက်ကလေးပဲဖြစ်ပြီးတော့ဘေးနံရံတွေရောမှာပဲသူ့ကထားတဲ့မိဘနံရံတွေရောမှာမပေါက်သေးဘူး။เนาะအဲ့တော့ carcinoma in situ လို့ခေါ်တယ်။အဲ့တော့ဒီကင်ဆာတိုင်းမှာတော့ရှိချင်မှရှိမယ်။ဒါပေမဲ့ဥပမာကင်ဆာမှာဆရာတော် stage 0ဆိုတာရှိပါတယ်။ဒါဒီဒါလက္ခဏာမပြမီမှာစစ်ဆေးနဲ့မမျောလိမ့်မယ်တွေ့ရှိချတာများပါတယ်။အဲ့တော့ဒီချိန်မှာဆရာတော်ကုသလိုက်မယ်ဆိုရင်တရားရတိုင်းတော့ကြောက်ပြင်းနိုင်တာအမမဟုတ်ဘူးဆရာတော်ယောဂလက္ခဏာလေးနည်းနည်းရှိတယ်။တွေးလေးနည်းနည်းပါတယ်ဆရာတော်စစ်ဆေးလိုက်တဲ့အဆင့်1ဖြစ်တယ်ပေါ့နော်။အဲ့တော့အဆင့်1လို့သတ်မှတ်တဲ့လူတွေဆိုလို့ရှိရင်တော့ကုသလိုက်လို့ရှိရင်ဆရာတော်9နှစ်အသက်ရှင်တာနိုင်ရ60ရာခိုင်နှုန်းကျော်ပေါ့နော်။အဲ့တော့60ရာခိုင်နှုန်းကျော်တောက်ကင်းကုသလိုက်။အဲအဲ့နေရာမှာမရှိတော့ဘဲနဲ့သူကဘေးနေရာလေးတွေကိုပြန်တယ်။ဘေးမှာရှိတဲ့ပြန်ရင်ကျော်တို့ချိတ်ကလေးတွေရောက်သွားတယ်ဆိုရင်တော့ကုသလို့ရှိရင်ဒီ9နှစ်အသက်ရှင်တာမှုကိုနှုန်းက82ရာခိုင်နှုန်းလောက်ရှိတယ်လို့ပြောပါတယ်။ဒါမှမဟုတ်ဦးကျန်တဲ့နေရာတွေပါရောက်သွားတယ်အယိုးရောက်သွားတယ်အသေးအုပ်ရောက်သွားတယ်အဆုတ်ကိုရောက်တယ်အုံနောက်ကိုရောက်တယ်စသဖြင့်ကျန်တဲ့နေရာတွေပါပြန့်နှံ့သွားပြီဆိုလို့ရှိရင်တော့ငါးနှစ်အသက်ရှင်သန်မှုနှုန်းက14ရာခိုင်နှုန်းကနေ18ရာခိုင်နှုန်းလောက်ပဲရှိတော့တယ်ဒါပါအောင်ပေါ်ပြနေလဲဆိုတော့စောစောတွေ့ပြီးကုသကြောက်ကင်းနိုင်ရည်များလေအသက်ရှင်ပြီပဲတော့ယောဂဖြစ်မှကြောက်ပြီးမစ်စ်ဆေးလေဒေါက်တာမှတွေ့လေအသက်သေဆုံးမှုနှုန်းများလေတော့ဒါကြောင့်မလို့လူတိုင်းကဒီမိုက်ကက်စာကြောင့်အသက်မဆုံးဆုံးခြင်းဘူးဆိုရင်ကျားတို့သတ်မှတ်ထားတယ်ချိုတင်စစ်စေးတဲ့နည်းတွေလည်းလုပ်တဲ့တစ်ဖက်ကတော့ဒီလက္ခဏာပေါ်ကားစားမှာပဲမတင်လာဘဲရှိချက်ချင်းစစ်စေးလို့ဆလောစီတွေ့ရှိမယ်ဆိုလို့ရှိရင်ကျားတို့ကတောက်ရင်ဥဒနိုင်တယ်ဆိုတဲ့အကြောင်းပြီးတော့ဒီမှာတခါတည်းအတိပေးလိုက်ချင်ပါတယ
်။ဥမာကြီးနဲ့အဆိုင်ဟောင်းကိစ္စယောဂါကိုယောဂါအစင်းမြင့်တဲ့အချိန်ထိမဆောင်ပဲချိုတင်ကျမ်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးဆလောစီဖော်ထုတ်ကုသမှုခံယူရင်အသက်ရှင်ဖို့အခွင့်အရေးများအောင်လုပ်ဆောင်လို့ရတဲ့အကြောင်းတင်ပြပေးလိုက်ရဖြစ်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးကဏ္ဍအပြီးမြန်မာရေးသုံးသက်ချက်ကိုတင်ပြခြင်းပါတယ်ခင်ဗျာတောင်ဝန်ပြီးဆုံးလို့ပြန်ကန်နီးမှာဒီဩစတြေးလျတန်မာကြီးကစစ်ကောင်စီအကြီးအကဲကိုတွေးဆောင်တဲ့အခါမှာနှစ်နိုင်ငံကြားကဏ္ဍပေါင်းစုံဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်သွားလို့ကြောင်းပြောကြားသွားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်ဒါဟာစစ်ကောင်စီကိုတရားဝင်အသိမှတ်ပြုလိုတဲ့သဘောပါလားဩစတြေးလျနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကဘယ်လိုတွေရှိပါသလဲဩစတြေးလျအခြေစိုက်မြန်မာရေးလှုပ်ရှားသူဒေါက်တာမြင့်ချိုနဲ့ဦးကျော်စံပါတို့ဆွေးနွေးသုံးသပ်ကြင်ပြထားပါတယ်ခင်ဗျာ
ဒေါက်တာမြင့်ချိုခင်ဗျာပြည်ရဲ့အပတ်ကမြန်မာနိုင်ငံဆိုင်ရာဩစတြေးလျဆံမအန်ဒရီးယားဖော့ခ်နာကတက္ကသိုလ်အကြီးအကဲကိုတွေ့ဆုံနေပါတယ်တကယ်တော့သူရဲ့တွေ့ဆုံမှုကတန်တမန်တယောက်တာဝန်ထမ်းဆောင်ပြီးလို့ပြန်ကန်နီးမှတွေ့တဲ့ကတ္တစီကောလာဖြစ်ပါတယ်သို့တော်လည်းပဲအဲ့မှာစစ်ကောင်စီဘက်ကပေါ်ပြတဲ့သတင်းထဲမှာဗာပြောထားလဲဆိုတော့ဒီဩစတြေးလျနိုင်ငံဟာမြန်မာစစ်ကောင်စီနဲ့ပေါ်လေနှစ်နိုင်ငံကပူးပေါင်းဆောင်ရွက်ကိုတူးမြင်သွားဖို့ရည်ရွယ်လို့ပြောသွားတယ်ဆိုပြီးတော့ပေါ်ပြပါတယ်။ဒါပေမဲ့ဩစတြေးလျနိုင်ငံကြီးရုံကပြောတာကတော့ဒါဟာစစ်ကောင်စီကိုအစိမ်းမပြူတာမဟုတ်ဘူး။အကြမ်းဖက်မှုကိုရပ်ဖို့ဖန်ဆီးချသူကိုလွှတ်ဖို့ပြောချင်တာဖြစ်တယ်လို့ဆိုပါတယ်။ဒီကိစ္စကို HRW လူခွင့်အဖွဲ့ကတော့ဒါဟာအစိမ်းမပြူဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့ဒါကိုဝေဖန်ပါတယ်ဆိုတော့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆရာဟာဩစတြေးလျနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးမြမအရေးတက်ကြွလှုပ်ရှားသူတူအနေနဲ့ဘယ်လိုမြင်ပါလဲဆိုလို့ယူဆပါတယ်ဒီတွေ့ဆုံမှုကို
ဩစတြေးလျသမ္မတအနေနဲ့ကတော့သူတောင်ဝန်ဒီပြီးဆုံးလို့မပြန်ကမ်းစိတ်ကောင်းဆောင်နဲ့တွေ့ဆုံနေအစင်လာရှိပါတယ်ဒါဟာသာမန်တွေ့ဆုံဆွေးနွေးနေကြပါတမကြီးလှုပ်ထုတ်လို့မျိုးတစ်ခုပါပဲဩစတြေးလျသမ္မတဆိုဆွေးနွေးတာဟာကဏ္ဍပေါင်းစုံကပူးပေါင်းဆောင်ရည်ကိုမြင့်တင်ဖို့ဆိုတဲ့စစ်ကောင်စီရုပ်ထုတ်ချက်တွေကတော့ဒါသူ့ကိုဩစတြေးလျအစိုးရကအစိမပြုတယ်ဆိုတဲ့ပုံစံမျိုးအများကမြင်လာအောင်ဝါဒချက်ချီလုပ်တဲ့ကိစ္စပါပဲ
ဟုတ်ကဲ့ဆစ်ဆက်ရှင်ပြီးတော့နဝတာတက်လာတဲ့အခါမှလည်းပဲကျန်တဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုတော်တော်လေးပြစ်ပတ်ထားတဲ့အချိန်မှာဩစတြေးလျဟာမြန်မာနိုင်ငံနဲ့တော်လေးရင်းနှီးဆက်ဆံတဲ့အဲ့နဝတနာအဖအစိုးရနဲ့ပြီးတော့မြန်မာနိုင်ငံအချင်းဦးစီးဌာနပြည်ထရေးဌာနကလူတွေကိုလူခွင့်ရေးစဉ်လန်းပြနေပါညာဆွေလုတ်ခဲ့ပါတယ်။အဲ့တော့နိုင်ငံတကာဒါလူခွင့်ရေးလှုပ်ရှားသူတွေရဲ့အတိုင်းဝန်ကြားမှာဩစတြေးလျနိုင်ငံဟာမြေခွေးကိုကြက်ချံဆောင်ခိုင်းနေတာနဲ့တူရယ်ဆွေတော်မှာလှောင်ပြောင်းပြောခဲ့ကြပါတယ်။ဆိုတော့ကျွန်တော်အဲ့ဒါကိုပြန်ပြီးစဉ်းစားမိရဲ့အခုလည်းအဲ့လိုများဖြစ်နေသလား
နိုင်ငံတိုင်းရည်သူတို့ရဲ့အမျိုးသားချိုးစီးပွားကိုအဓိကထားပြီးတော့ တခြားနိုင်ငံတွေနဲ့ဆက်ဆံရေးရှိသလိုပဲအော်စတြေးလျနိုင်ငံကလည်းသူ့နိုင်ငံရဲ့သတ်မှတ်ထားတဲ့အမျိုးသားအချိုးစည်းဘဝကိုရှေ့ရှုပြီးတော့မြန်မာနိုင်ငံကိုဆက်ဆံတာပါပဲဒါပေမဲ့အော်စတြေးလျနိုင်ငံဖို့ကတော့မြန်မာနိုင်ငံဟာမဟာဗျူဟာကျတဲ့ရေးပါတဲ့နိုင်ငံမဟုတ်ပါဘူးဒါကြောင့်မို့လို့အော်စတြေးလျအစိုးရဆက်ဆက်ကဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးခုနကမျိုးလည်းမလုပ်ခဲ့ဘူးစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တာတွေကိုလည်းဝေဖန်ကန့်ကွက်ရှုတ်ချတာတွေမလုပ်ခဲ့ဘူးခင်ဗျသူတို့ကတော့ခြံစည်းဖို့ခွာထိုင်ပြီးတော့စောင့်ကြည့်တဲ့မူဝါဒကိုပဲတစ်လျှောက်လုံးကြည့်သုံးခဲ့တာကိုတွေ့ရပါတယ်ရှစ်လေးလုံးဒီမိုကရေစီတော်ဝင်ကြီးမှာစစ်တပ်ကရေးဆက်ဆက်ဆက်ပြတ်ဖြုတ်ခွဲကြတော့မှအနောက်တိုင်းနိုင်ငံတွေလိုထိရောက်တဲ့ပြစ်ဒဏ်ခမှုတွေဘာမှမလုပ်ဘူးဗျ1990ရွေးကောက်ပွဲရလက်ကိုစစ်ကောင်စီကအစီအမပြုပေမဲ့အာဏာမလွှဲပေးတဲ့အခါကျတော့အော်စတြေးလျအစိုးရကတော့လူအနေငယ်ကိုဗီဇာပိတ်တာလက်နဲ့ဒီပို့ရောင်းချပိတ်ပင်တာကလို့ရင်ဘာမှတိတိကျကျမလုပ်ခဲ့ဘူးခင်ဗျ။အနောက်ဘက်နိုင်ငံတွေကစစ်အုပ်စုတွေကိုအာဏာလက်လွတ်ချသွားအောင်သူ့ဗန္ဓာရေးချုပ်ရုပ်ဖြတ်တောက်ဖို့စီးပွားရေးပိတ်ဆို့တက္ကမှုတွေလုပ်တာတော့မှအော်စတြေးလျကအဲ့ဒါကိုစန့်ကျင်ပြီးတော့မလုပ်သင့်ဘူးဆိုပြီးတော့စော်ရကတက်ခဲ့သေးတယ်လေ။အဲ့တော့နောက်ဆုံးကြတော့ပြောရရင်တော့ခုချုပ်ဆန္ဒပြောသလိုပဲကျွန်တော်တို့အလုံးကန့်ကွက်နေတဲ့ကြားရေးကနေလူခွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့အလယ်လအရာရှိတွေကိုလူခွေတင်နှံကိုတပ်ပေးမယ်အမျိုးသားလူခွေကော်မရှင်ကိုဖွဲ့စည်းဖို့အတွက်ကူညီမယ်ဆိုပြီးတော့2000ခုနှစ်လောက်မှာသူတို့လုပ်ခဲ့ကြတယ်ဗျာဒီပိအရေးကြီးဖြစ်လာတဲ့ခါကျမှလူခွေတင်နှံတွေဆိုင်ကြတာကိုတွေ့ရပါတယ်ခင်ဗျအဲ့တော့ပြောရရင်တော့ဒီတခြားလူမဲ့ခြံစည်းကိုခွတ်တယ်နေမူဝါဒကိုကျင့်သုံးတယ်အပြုသဘောဆက်ဆံရေးကိုတခြားလူကြိုးစားခဲ့တယ်အနောက်ပိုင်းနိုင်ငံတွေရဲ့ဒီအထူးကြရေးမူဝါဒနဲ့ပိတ်ဆို့တာကတဲ့ကိစ္စတွေအလိုမရှိဘူးတလူတော်သူကဝေဖန်လိုက်သေးတယ်ခင်ဗျနောက်ဆုံးကျတော့ချေအောင်လို့ရှာမှုကြီးကိုရဲဆက်ဖြိုခွဲတဲ့ခါကျမှဒီစစ်ကောင်စီခေါင်းဆောင်တွေနဲ့အပေါင်းပါတယ်မိသားစုတွေကို400ကျော်ကိုဗီဇာပိတ်တာနဲ့တန်တားရေးပိတ်ဆို့တန်ခါယူတာဒီလုတ်ခဲ့တာပါအခုလည်းပဲအာနာသိမ့်လိုက်တဲ့ခါမှာဘာမှထူးခြားတဲ့ရည်ရွယ်မှုတွေလုတ်တာမတွေ့ရဘူးဒီမမစစ်တပ်နဲ့ဩစတြေးလျစစ်တပ်နဲ့ကြားထဲမှာလုတ်နေတဲ့အင်္ဂလိပ်စာသင်တန်းနဲ့တဘာဝကဘေးတွေကိုစီမံခန့်ခွဲတဲ့သင်တန်းတွေကိုပေးနေတာကိုရပ်ဆိုင်လိုက်တာတစ်ခုပဲရှိပါတယ်ခင်ဗ
ျပြီးခဲ့တဲ့ဆေးဆူရလက်ထက်ဒုံကတော့ဒီပြင်းအရေးကြီးနေဖြစ်လာတဲ့အခါမှာသူတို့ဟာနောင်တရပြီးတော့သူတို့ရဲ့လူရက်ကိုသူတို့ရဆိုင်ခဲ့တယ်ဆိုတော့အခုတက်လာတဲ့စစ်ကောင်စီဟာလူရက်နှိုင်းရှင်ရတဲ့88မှာတက်လာခဲ့တဲ့စစ်ဆူရတဲ့အခုစစ်ကောင်စီရဲ့လူရက်ကပူပြီးတော့ပြင်းထန်တယ်ပူပြီးကြမ်းကြုတ်တယ်ပူပြီးရဆက်တယ်လို့ပြောကြပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့အခုဩစတြေးလျအစိုးရကသင်ခန်းစာမယူသေးဘူးနောင်တမရဘူးပေါ်စီပြောင်းဖို့စိတ်ကူးမရသေးဘူးဆိုတဲ့သဘောများလားခင်ဗျ
အဲ့ဒီကိစ္စကတော့လေဘယ်ပါတီကအာဏာရတယ်ဆိုတော့အပေါ်မှာမူတည်ပါတယ်အဲ့တော့စီးပွားရေးကိုအဓိကဆောင်ပေးတယ်လစ်ဘရယ်ပါတီဥဆောင်တဲ့မြို့ပေါင်းအစိုးရလက်ထက်မှာတခြားလို့ကျွန်တော်တို့စီးပွားရေးပိတ်ဆို့တဆမှုတွေကိုကန့်ကွက်ခဲ့တယ်စစ်ကောင်စီနဲ့စီးပွားရေးလုပ်ဖို့ကိုလည်းအားပေးတယ်ဒေသညွှန်ဆောင်မှုလုပ်ဖို့ကိုလည်းသူတို့ကြိုးစားတယ်ဟုတ်တခိုင်ပြည်နယ်မှာရေဂျာတွေကို ASS ဆက်စစ်တပ်ကတိုက်ဆက်ဆက်ချတာလုပ်ခဲ့တဲ့ကြောင့်ပုံချုပ်9ရောက်ကိုဗီဇာပိတ်ပင်တာနဲ့ဗန္နာရေးရပိတ်ဆို့တန်ဆာမှုတွေကို2018အောက်တိုဘာလမှာလုပ်ခဲ့တာတစ်ခုပဲလုပ်ပြခဲ့တယ်အဲ့တော့ကျွန်တော်ပြောချင်တာကလစ်ဘရယ်ပါတီဥဆောင်တဲ့ညှို့ပေါင်းအစိုးရရှိနေတဲ့ကာလပတ်လုံးကတော့ဒီလိုပဲသူတို့အပြစ်သဘောဆက်ဆံတဲ့ပုံစံမျိုးနဲ့ခြံစည်းကိုခွာထိုင်နေမှာပဲအဲ့တော့ကျွန်တော်တို့ညှို့နှင်းလို့ရတာတစ်ခုပဲရှိတယ်ဒါမဲ့မိရယူကဝဲမှာလေဘာပါတီကသာအာဏာရလာမယ်ဆိုရင်တော့လေဘာပါတီကအစင်လာရမြန်မာဒီမိုကရေစီရေးကိုတောက်လျှောက်ကူညီအားပေးပြီးတော့စစ်ကောင်စီကိုဖိအားပေးတဲ့နော်အစိုးရဖြစ်တဲ့အတွက်ကြောင့်သူတို့အာဏာရလာတဲ့ခါကျရင်တော့တစိုးတရားအပြောင်းလဲရှိလိုက်မယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ
်။နိုင်ငံတွေဟာသူတို့ရဲ့အမျိုးသားရေးအကျိုးစီးပွားကိုသာမူတည်ပြီးတော့နိုင်ငံရေးဝါရဟိုတင်းသုံးတတ်တယ်ချမှတ်တတ်တယ်ဆိုတော့မှန်ပါတယ်ဆိုတော့အခုစေကောင်စီနဲ့သူတို့အခုလိုဆက်ဆံပြီးတော့အစဉ်ပြောင်းလုပ်နေခြင်းအပြင်လုတ်ခဲ့မယ်ဆိုရင် ။ဩစတြေးလျနိုင်ငံအတွက်လောလောဆယ်ဘယ်လိုအကျိုးစီးပွားများရှိနိုင်ပါလဲခင်ဗျာ။သူရဲ့အမျိုးသားချိုးစီးပွား
။ဒီနေရာမှာဩစတြေးလျနိုင်ငံရဲ့အမျိုးသားချိုးစီးပွားကိုရှင်းပြဖို့လိုပါတယ်။ဒါကတော့အဓိကတော့ဒီတိပတိုက်ခတ်မှုရန်ကနေဟောဩစတြေးလျနိုင်ငံရဲ့လုံခြုံရေးနဲ့အချုပ်ချာအာဏာကိုထိန်းသိမ်းကာကွယ်ဖို့နောက်တစ်ခုကလူနေမှုအဆင့်အတန်းပုံမြင့်မားတဲ့ဒီအခြေအနေတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့နောက်ဩစတြေးလျနိုင်ငံရဲ့ဒီမိုကရက်တစ်လူနေမှုဘဝနဲ့နိုင်ငံသားအခွင့်အရေးတွေနဲ့လူ့လတ်ခွင့်တွေကိုထိန်းသိမ်းထားဖို့နောက်ဩစတြေးလျနိုင်ငံရဲ့အခြေခံလူထုစရိုက်လက္ခဏာကိုထိန်းသိမ်းထားဖို့ဆိုတဲ့အမျိုးသားအချိုးစည်းဘဝကအဓိကပါပဲဒီချိုးစည်းဘဝကိုသူတို့နော်အကောင့်တွေဖော်တဲ့ညမှာလဲသူ့နိုင်ငံတစ်သက်လုပ်လို့မရဘဲနဲ့တခြားနိုင်ငံတွေရဲ့နော်လုံခြုံရေးလူမှုဖုံလုံရေးနော်ရင်းဆိုင်ရေးပေါ်မှာဆက်ဆက်နေလို့ကြောက်ဒီသနိုင်ငံတွေနဲ့နိုင်ငံတကာအဆိုင်ဝန်းနဲ့ပါသူကပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့မူဝါဒမျိုးကိုချမှတ်ထားပါတယ်ဒါပေမဲ့ဒီနေရာမှာမြန်မာနိုင်ငံဟာနေရာဒီသအရရောစီးရရောနိုင်ငံရေးရောစီးပွားရေးရောအော်ဆိုတဲ့နိုင်ငံအတွက်မဟာဗျူဟာချတဲ့အဓိကနိုင်ငံမဟုတ်ပါဘူးတခြားမို့လို့သူ့ရဲ့အမျိုးသားချိုးစီးပွားကိုသူရှေ့ရှုပြီးတော့လှုပ်ဆောင်တဲ့ညမှာမြန်မာနိုင်ငံကြီးကနေသူဘာမှသိပြီးတော့ဆူချိုးကောင်းချိုးတွေကလာလာဘာမှသူမမျှော်လင့်ထားပါဘူးတခုပဲရှိတာကအော်စတြေးလျမှာမြန်မာနိုင်ငံသားဟောင်းတွေကတော့တောင်းနဲ့ချီပြီးရှိတဲ့တကြောင်ဒီလူတွေရဲ့မေဆန္ဒကိုရဖို့နဲ့ဒီလူတွေရဲ့စိုးရင်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာပြဖို့အတွက်ကိုတော့ကျွန်တော်တို့တောင်းဆိုချက်တွေကိုသူတို့နားထောင်တာမျိုးတွေလုံနိုင်တဲ့လောက်လုပ်ပေးတာမျိုးတွေလောက်ပဲရှိပါတယ်သူတို့အဓိကထားတာကတော့သူတို့ရဲ့မျိုးသားချိုးစည်းဘွားကိုမထိခိုက်ဖို့နဲ့အမျိုးသားချိုးစည်းဘွားကိုအထောက်အကူပြုဖို့ပဲဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရေးနဲ့မြန်မာအခြေအနေတွေကအော်စတြေးလျအတွက်ကိုဘာမှကြီးမားတဲ့မဟာဗျူဟာချတဲ့အချိုးစည်းဘွားတွေမရှိဘူးလို့သူတို့အနေနဲ့ဒီလိုပဲယူဆဝင်ရပါတယ
်ဟုတ်ကဲ့အဲ့တော့ဆရာပြောတဲ့အဲ့ဒီမြန်မာနိုင်ငံကလာရောက်နေထိုင်တဲ့မြန်မာနယ်ပေါ်တွေတုံးတဲ့ TV ရှိတဲ့လူတွေရဲ့မဆန္ဒဟာသူတို့အစိုးရရဲ့အနာရလာဖို့သူတို့ပါတီရဲ့အနာရဖို့အတွက်အရေးကြီးတယ်ဆိုတော့အဲ့ဒီမြန်မာနယ်ပေါ်တွေရဲ့သဘောထားကဘယ်လိုရှိပါလဲအခုဩစတြေးလျနိုင်ငံရဲ့စစ်ကောင်စီနဲ့ဒါချန်စီယိုခွတ်ထိုင်နေပေါ်လေဆရာပြောတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဆက်ဆံနေတဲ့အရေးကိုအဲ့ဒီမှာရှိနေတဲ့မြန်မာအရေးတကြွလှုပ်ရှားသူတွေမြန်မာနယ်ပေါ်တွေရောဘယ်လိုယူဆကြပါသလဲသူတို့လက်တင်ခံပြီးနေကြပါသလားပြည်မဟုတ်တုံတခုများလောက်ကြအောင်မလားအဲ့ဒါလည်းသိကြပါလေ
ရောက်လာတဲ့မြန်မာပြည်အကုန်လုံးကတော့စစ်အာဏာရှင်စစ်ကိုလုံးဝဆန့်ကျင်တယ်ဒီမိုကရေစီအုပ်ချုပ်ရေးကိုလိုလားတယ်ရှစ်သိရှစ်အရေးကြီးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ထုတ်ရှားမှုတွေကပိုအားကောင်းလာပြီးတော့ဩစတြေးလျအစိုးရဩစတြေးလျရှုတော်ဩစတြေးလျလူ့စုဘတ်တမကားရင်းနဲ့အခုမြန်မာပြည်အဖွဲ့အစည်းတွေကိုကျွန်တော်တို့မြန်မာအသက်ဝိုင်းတွေကစုစုစည်းစည်းနဲ့စီယုံလှုပ်ဆောင်ခဲ့တဲ့တကြောင်ဩစတြေးလျနိုင်ငံရဲ့မြန်မာပေါ်ထားတဲ့သဘောထားတွေဟာတဖြည်းဖြည်းပြောင်းလဲလာတာကိုတွေ့ရပါတယ်။ Labour Party အစိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့လူလာတဲ့တောက်ဆူချက်တွေကိုတော်တော်များများအကောင့်တွေဖော်ပြီးတော့ဆောင်ရွက်ပေးလာတာကိုတွေ့ရပါတယ်။ဒါကြောင့်မို့ချုပ်ပြောရရင်ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာအစိုးရဝင်ကတာဘာမှမပြောဘူး၊ဘာမှမတောင်းဆိုဘူး၊ဘာမှမလုပ်ဘူးဆိုရင်ဩစတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီယိုခွာထိုင်ပြီးတော့ပါကြီးပါသာနေမဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဦးကျော်သမားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာမကြာခင်မှာတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ထားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှိမ့်ယူနေကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့ဂျာတာပရင်းနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကိုရန်နိုင်ပတ်စင်တင်ဆက်နေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုစူးစီးတင်ပြထားတာကြည့်ရှုနားဆင်အောင်ပါခင်ဗျာ။
ပြိုင်ပြန်ပြီးတော့ခုမှတော့ပြီးခဲ့တဲ့သတင်းပတ်ကအာသာပွဲတွေကအချင်းရပြိုင်ပွဲတစ်ခုဖြစ်တဲ့ Damascus County ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒေါ်ဒီယာပြည်နဲ့ Augusta မှာပြီးခဲ့တဲ့ April 9ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တာဖြစ်ပြီးတော့ ဒီနေ့မှာတော့အမေရိကန်ကနာမည်ကြီးတိုက်ကဝတ်ဆွဲပြန်ပြီးတော့ဝင်တန်ခဲ့တာကြောင့်ပြည်သက်တွေပို့ပြီးတော့စိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပါတယ်။ဒါပေမဲ့အခုနှစ်ပြိုင်ပွဲမှာအမေရိကန်ကကမ္ဘာအဆင့်တစ်စကော့တီရှက်ဖလာကသမရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့မတ်စတာချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးနေ့မှာသူကသမရိုက်ချက်ထက်တစ်ချက်ရှော့ရိုက်ပြီးဒုတိယနေရာက Rory McIlroy ထက်3ချက်အသာနဲ့အနိုင်ရသွားတာပါ။မက်ဂရိုက်ကတော့နောက်ဆုံးနေ့မှာသမရိုက်ချက်ထက်10ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့အစောပိုင်းရက်တွေမှာလက်ဆွမ်းမပြခဲ့တာကြောင့်ဒုတိယနေ့ပဲချိန်နှက်လိုက်ရပါတယ်။ချက်ဖလာအတွက်တော့ဒါကပထမဆုံးမာစတာချန်ပီယံဆုဖြစ်သလိုမေဂျာဖလာတွေထဲမှာလည်းပထမဆုံးအနိုင်ရတာဖြစ်ပြီးတော့အဲ့အတွက်လည်းသူအနေနဲ့မယုံနိုင်တော့အောင်ဖြစ်နေခဲ့တာပါ။ချက်ဖလာကသူနောက်ဆုံးနေ့မကစားခင်မှာစိတ်လှုပ်ရှားတာတွေစိတ်ဖိစီးတာတွေများပြီးတော့ကလေးတယောက်လိုငိုခဲ့ရတယ်ဆိုပြီးတော့ပြောပါတယ်။
I cried like a baby this morning. I was so stressed out. I didn't know what to do. I was sitting there. I was telling Mary.
Say PC မှုတွေများလွန်လို့ဒီမနေ့ကပဲခလေးတယောက်လုံးမမိရေ။ကျွန်တော်နေဘာလို့ရမှန်းလည်းမသိဘူး။ကျွန်တော်ဇနီးနဲ့ထိုင်ပြီးတော့စကားပြောရင်ဒီစုအတွက်အဆင်သင့်ဖြစ်သေးဘူးထင်တယ်လို့ပြောလိုက်သေးတယ်။စိတ်တွေလှုပ်ရှားပြီးဘာလို့လို့ဘာကံရမှန်းမသိဖြစ်ပြီးကိုယ့်ဘာသာကိုအဆင်သင့်ဖြစ်သေးဘူးထင်တယ်ဆိုပြီးပြောပြတာ။အဲ့မှာသူကကိုယ့်ဘာသာကိုအစင်းချင်းချစ်တယ်မဖြစ်ဘူးပြောရအောင်ရှစ်ကိုရှင်ဘာထင်နေလို့လဲဆိုပြီးအာလုံကဖယားသခင်လူတော်တိုင်းဆိုပြီးပြောပြကြပါတယ်တကယ်လို့ဒီနေ့ကျွန်တော်ရမယ်ဆိုလေကျွန်တော်ရမှာပေါ့ဆိုပြီးပြောခဲ့ကြပါတယ
်မက်ဂိုရိုက်ကတော့သူ့အနေနဲ့မာစတာချန်ပွဲကိုတစ်ခါမှအနိုင်မရဘူးပဲနောက်ဆုံးနေ့ကစားသွားတာကတော့သူကစားခဲ့တဲ့မာစတာချန်ပွဲတန်တန်တစ်လျှောက်မှာအကောင်းဆုံးဖြစ်ကြောင်းဒါပေမဲ့ Scotty Scheffler ကတော့ဒီဘက်မှာဂျန်တဲ့သူတွေထပ်ပိုကောင်းခဲ့တယ်ဆိုပြီးတော့ချီးကျူးသွားပါတယ်။ American ကနာမည်ကြီး Tiger Woods ကတော့ဒီဘက်မှာစုစုပေါင်းရိုက်ချက်300ချက်နဲ့သတ်မှတ်ရိုက်ချက်ထက်73ချက်ပိုရိုက်ပြီးတော့အဆင့်49ပဲရခဲ့ပါတယ်။ပထမနေ့ကသတ်မှတ်ရိုက်ချက်ထက်တစ်ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လက်ကျလာပြီးတော့အဆင့်49ပဲရခဲ့တာပါ။ Tiger Woods ကလွန်ခဲ့တဲ့ဆယ်လီလကယင်တိုက်မှုကြောင့်ခြေထောက်မှာဒဏ်ရာတွေပြင်းထန်ရခဲ့ပြီးတော့ခြေထောက်လည်းဖျက်ရမလို့အထီတော်ဖြစ်ခဲ့တာပါ။ဒါပေမဲ့သေုံမှာ3လကြာကုသမှုတွေခံယူခဲ့ပြီးတော့ခြေတော့ဖျက်စရာမလိုတော့ပဲအခု14လအကြာမှာမေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာပါဒါပေမဲ့အဲ့လိုပြန်ကစားနိုင်ဖို့အတွက်တကယ်ကိုခက်ခဲခဲ့တယ်လို့ Tiger Woods ကပြောပါတယ
် It's been a tough road and you know one that
အခုလိုပြန်ကစားနိုင်ဖို့ရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်အခုလိုကစားနိုင်မှုအခွင့်အရေးရတဲ့အတွက်လည်းကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်ဒီအချိန်မျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့ဆလီလာအကြံမှာတော့ကျွန်တော်အနေနဲ့ကောက်သီးတင်ရိုက်ပြီးတော့မာစတာပြန်ဝင်မှလည်းဝင်ကစားနိုင်လိုက်ပါပြီ
။ဝဲမစခင်အထီတော့သူရဲ့ကြံ့ခိုင်မှုအခြေအနေကြောင့်ကစားပြစ်မယ်မကစားပြစ်ဘူးဆိုတာအတိအကျမပြောနိုင်ခဲ့ပဲပွဲကြမှာဆုံးဖြတ်မယ်လို့ပြောခဲ့ပြီးအခုလို Tiger Woods ပြန်ကစားနိုင်တာကတော့ကောက်သီးလောကနဲ့ကောက်သီးဝါသနာရှင်တွေအတွက်သတင်းကောင်းလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီဘက် Premier League ဘက်ကဘောလုံးပွဲတွေဘက်မှာတော့ဇယားထိတ်က Manchester City နဲ့ဒုတိယနေရာက Liverpool တို့တွေ့ခဲ့ကြပါတယ်။ဘောလုံးရာသီကုန်ဖို့လည်းတဖြည်းဖြည်းနှီးလာပြီးဖြစ်သလိုဇယားထိတ်ကနှစ်သင်းလည်းဖြစ်တာကြောင့်ဒီပွဲကအမှတ်ပေးချန်ပီယံဆုဘယ်သင်းဖြစ်မယ်ဆိုတာအဆုံးဖြတ်ပေးမယ်ပွဲလို့ပြောရလဲမားတယ်လို့မဆိုနိုင်ပါဘူးဒါပေမဲ့ဒီပွဲမှာတော့တစ်ဖက်၅ဂိုးစီနဲ့တည်ဖြစ်ခဲ့ပါတယ်မက်ဆီတီအတွက်ဂိုးတွေကိုတော့ဒဘိုင်းနာနဲ့ဟေဇူးစ်တို့ကတွင်းပေးခဲ့ပြီးတော့လိုဟူးအတွက်ချေပါဂိုးတွေကိုတော့ဂျိုတာနဲ့မာနေတို့ကတွင်းပေးခဲ့တာဖြစ်ပါတယ်ဒီဘက်မှာနှစ်သင်းလုံးကတိုက်စစ်ဖွင့်ကစားပြီးတော့ဂိုးသွင်းခွင့်တွေလည်းအများအပြားရတဲ့အတွက်ပြိသက်အကြိုက်ပွဲတော်ပွဲဖြစ်ခဲ့ပါတယ်
။ It was a fantastic game so for both sides and both teams want to try to win every game in all competitions it was a yeah good game
ပွဲကပွဲကောင်းတစ်ပွဲဖြစ်ခဲ့ပြီးနှစ်သင်းစလုံးအနိုင်ရဖို့ကြိုးစားခဲ့ကြပါတယ်။ဒါပြင်ကစားနေတဲ့ပွဲတိုင်းမှာလည်းနိုင်အောင်လုပ်နေကြပါတယ်။သို့တော့တရေကျသွားတဲ့အတွက်နည်းနည်းတော့စိတ်ပျက်မိပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုအနိုင်ရနိုင်ရတာနဲ့အဲ့ဒီအခွင့်အရေးကိုဆုံးရှုံးသွားပြီးသူတို့ကိုချန်ပီယံဖြစ်ဖို့အခွင့်အရေးဆက်ပြီးပေးလိုက်တယ်လို့ခံစားရပါတယ်။ဒါပေမဲ့ပွဲပြီးမှာတော့ကျွန်တော်အသင်းကိုစိတ်တက်မကြဘူးပြောခဲ့ပါတယ
်။ I know how intense it is the concentration level in these games.
ဒီပွဲကဘလောက်အကျိတ်နဲ့ဖြစ်တယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်အရင်ကလည်းပြောမှုပါတယ်။ဒီပွဲက heavyweight လက်ဝတ်သမားနှစ်ယောက်ထိုးသလိုပါပဲ။တစ်ချက်လောက်အာယုံမဆိုင်နိုင်ပဲလက်ကိုအောက်ချလိုက်တာနဲ့မျက်နှာတက်တဲ့ကိုထိုးခံရတာပါပဲအဲ့ဒီအခါကျရင်ပြန်ထပြီးတော့ပြန်ထိန်ရတာပဲပွဲမစခင်ကတော့ပထမပိုင်းအပြီးမှပြောတာကတော့ကျွန်တော်တို့ခံစစ်ကစားတဲ့ပုံစံမှာကျွန်တော်တို့အနေနဲ့ဒီလိုပွဲတွေမှာပို့ပြီးတော့ရရဲတင်းတင်းကစားဖို့လိုပါတယ
်ဒ
ဒီပွဲတည်ကြရတဲ့အတွက်ဘောလုံးရာသီဂုံဖို့9ပွဲပဲလိုရတဲ့အချိန်မှာမန်စီးတီးက84မှတ်၊လီဗာပူးက83မှတ်နဲ့အကျိနဲ့ဖြစ်နေပါတယ်။သူတို့နှစ်တင်တမတ်ပဲကွာတာကြောင့်ကျန်တဲ့9ပွဲမှာပွဲတိုင်းကိုနိုင်မလား၊ဘယ်လိုအလဲပြောင်းနေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်ခင်ဗျာ။အချိန်ထဲမှာပဲမန်ယူတိုက်စစ်မှုရောနောက်တို့ဟာပြီးခဲ့တဲ့ Everton ကိုရှုံးတဲ့ပွဲမှာကွင်းထဲကနေထွက်တဲ့အချိန်မှာ Everton လူငယ်ပရိသတ်တယောက်ရဲ့လက်ထဲကဖုန်းကိုရိုက်ချလိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးတာကိုခံရပါတယ်။ Ronaldo ကဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေတရားဝင်တောင်းပန်ထားပါတယ်။အခုလိုခက်ခဲတဲ့အချိန်မှာစိတ်ခံစားမှုတွေကိုထိန်းချုပ်ဖို့အမြဲခက်ခဲကြောင်းဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့လေးလေးစားစားနဲ့စိတ်ရှည်ဖို့လိုပြီးတော့ဘောလုံးကိုချစ်တဲ့လူငယ်တွေအတွက်စံနမူနာကောင်းဖြစ်ဖို့လိုကြောင်းဒီကိစ္စအတွက်တောင်းပန်ကြောင်းနဲ့တကယ်လို့ဖြစ်နိုင်မယ်ဆိုရင်သူ့အနေနဲ့အဲ့ဒီပရိသတ်ကိုဘောလုံးမကြည့်ဖို့အတွက် Old Trafford ကိုဖိတ်ချင်ပါတယ်ဆိုပြီးတော့ပြောထားပါဗျ။မယူသင်းကတော့ Everton ကိုဒီတစ်ပတ်မှာရှုံးသွားတဲ့အတွက်အဆင့်ခွင့်မှာရှိနေပြီးတော့လာမယ့်ဘောလုံးရာသီ Champions League ဝင်ခွင့်ရဖို့အတွက်လည်းမရေမရာဖြစ်နေပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Egypt ဘောလုံးသင်း Nibia Carlos Queiroz ဟာ Nibia တော်ကနေနှုတ်ထွက်လိုက်ပါပြီ။ Egypt သင်းဟာ Africa ဖလား Final မှာ Senegal ကို Penalty နဲ့ရှုံးပြီးတဲ့နောက်ကာရနိုင်ငံမှာချင်းမမဲ့ကမ္ဘာဖလားခြေစစ်ပွဲလဲမအောင်တဲ့အတွက်ဒီကဘောလုံးဖွဲ့ချုပ်နဲ့ Queiroz တို့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းဆွဲလိုက်ကြတာဖြစ်ပါတယ်ခင်ဗျာ
။ Queiroz နိုင်စူးစီးတင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ။ VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရေဒီယိုအစီအစဉ်အစအဆုံးနဲ့အတူTV ရုပ်သံသတင်းလွှာတွေ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနိုင်သလိုကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူမိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့တဲ့တေးသချင်းတောင်းညင်လဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်ပါတယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အင်္ဂါနေ့မနေ့ပိုင်းကနယူးယောက်မြို့တော်မြောက်ယထာပူရာမှာဒါဇင်နဲ့ချီတန်ရာရစီခဲ့တဲ့တနတ်သမားကိုဗုဒ္ဓဟူးနေ့နေ့လယ်ပိုင်းကဖမ်းဆီးမိသွားပြီးသူ့ကိုအကြမ်းဖက်မှုနဲ့ဆွဲဆိုလိုက်ပါတယ်။အသက်62နှစ်အရွယ် France Jane ကိုလူဒုကသတင်းပေးချက်အရနယူးယောက်မြို့မဟန်တန်အရှေ့ပိုင်းရပ်ကွက်ထဲမှာရဲတွေကဖမ်းဆီးမိခဲ့တာလို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်။သူ့ရဲ့ပြစ်ခတ်မှုကြောင့်လူ10ဦးထိမှန်ပြီး5ဦးဒဏ်ရာပြင်းထန်စွာရခဲ့ပေမဲ့အသက်အန္တရာယ်မစိုးရိမ်ရဘူးလို့သိရပါတယ်။ဘာရွယ်ချက်နဲ့ပြစ်ခတ်ခဲ့တယ်ဆိုတာကိုမသိရသေးပေမဲ့သူ့ရဲ့အွန်လိုင်းဗီဒီယိုတစ်ခုမှာသူ့ကိုအရာရာအတွက်ဒေါသဖြစ်နေသူအဖြစ်ပုံဖော်ထားတာတွေ့ရပါတယ်။သူ့ဒေါသဖြစ်တဲ့အရာတွေထဲမှာလူမျိုးရေးခွဲခြားမှုဝါဒ၊လူမဲအတိုင်းအဝိုင်းအကြအကြမ်းဖက်မှု၊အိုးအိမ်မဲဖြစ်မှုစာရတွေပြင်မြို့တော်ဝန်အရစ်အဒန်ရဲ့မူဝါဒတွေကိုမနှင်းမြို့တာတွေလည်းပါဝင်ပါတယ်။ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘိုကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရန်တွေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထက်သွင်းပြောဆိုခဲ့သလိုနောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တော်နေ့မှာပြောဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။ VO ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းမီတာ2440 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သွားရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးပျော်ရွှင်နိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.